Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American တန်ကနေ2014ခုနှစ် Match လ9ရက်တောက်ကြည်ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ line to meter 24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမခင်ပြထွေးပါယူကရိန်းရဲ့ခရိုင်းမီးယားဒေသအနေနဲ့ရုရှားနိုင်ငံနဲ့ပူးပေါင်းမှုဆန္ဒခံယူပွဲမှာဆုံးဖြတ်ခဲ့မယ်ဆိုရင်ရုရှားလွှတ်တော်မတ်တွေကထောက်ခံမယ်လို့ဒူမာထက်လွှတ်တော်ဥက္ကဋ္ဌကပြောလိုက်ပါတယ်မလေးရှားတိုက်ခိုက်ကောင်းဆောင်အန်ဝါအီဘရာဟင်အပေါ်လိင်တူကြီးဆက်ဆံတဲ့အမှုအတွက်2012ခုနှစ်ကတရက်သေးလွှတ်ပေးထားတဲ့ဆုံးဖြတ်ချက်ကိုယူကန်တရားရုံးကပြန်လည်ပြင်ဆင်ပြီးတော့အစီရင်ချက်ချလိုက်ပါတယ်ဒီလိုမျိုးထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူပြောပြပါမယ်ရှင်
ကောင်းပါပြီရှင်။သတင်းဆောင်မတွေကိုတင်ပြတဲ့အခါမှာတော့မျိုးစောက်ဥပဒေတွေပြဋ္ဌာန်းရေးကိစ္စအပေါ်မှာသမ္မတဦးသိန်းစိတ်အစိုးရကဘာတွေဆောင်ရွက်သွားဖို့ရှိပါသလဲ
။ဆန္ဒရေးဝန်ကြီးဌာနနဲ့လောက်ကဝန်ကြီးဌာနကလောက်အောင်လုပ်တင်ပါလဲဆိုတော့ဥရေနကုနဲ့ပတ်သက်ပြီးတော့ formation ဖွဲ့ပြီးဆောင်ရွက်သွားမယ်လို့ပြောတာတယ်။ဟုတ်။ဆန္ဒကတော့
သမ္မတရုပ်ပြောရေးဆိုခွင့်ရှိသူပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်။တခါဒီနှစ်နွေရာသီမှာခရမ်းလွန်ရောင်ကြီးကြောင့်ပိုးပြီးတော့ပူပြင်းမယ်လို့မိုးလေဝသပညာရှင်တွေသတိပေးလိုက်တဲ့သတင်းကိုလည်းတင်ပြမှာပါ။စကိုင်းတိုင်းရင်းမပင်မြို့နယ်မှာတော့လေယာဉ်မြေတွေကိုယာနဲ့ချီပြီးတော့ရဲအင်အား၃ကြီးတင်းယူနေတဲ့သတင်းကိုလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်။
ယူကရိန်းရဲ့ခရိုင်းမီးယားဒေသအနေနဲ့ရုရှားနိုင်ငံနဲ့ပူးပေါင်းမှုဆန္ဒခံယူပွဲမှာဆုံးဖြတ်ခဲ့မယ်ဆိုရင်ရုရှားလွှတ်တော်အမတ်တွေကထောက်ခံမယ်လို့ဒူမာအထက်လွှတ်တော်ဥက္ကဋ္ဌကပြောလိုက်ပါတယ်။ယူကရိန်းကြားပြတ်ဆိုရကတော့ခရိုင်းမီးယားဒေသယူကရိန်းနိုင်ငံတဲကနေခွဲထွက်မဲ့ကိစ္စကိုညှင်းဆန်ထားပြီးအခုလိုခွဲထွက်ခြင်းနဲ့ခရိုင်းမီးယားဒေသလူထုဆန္ဒခံယူပွဲရလဒ်ကိုရင်ကျေးတိုးတက်နေတဲ့ကမ္ဘာမှာဘယ်သူကမှလက်ခံမှာမဟုတ်ဘူးလို့ယူကရိန်းဝန်ကြီးချုပ်အာဆန်နီယက်ဆန်ညုတ်ကတောက်ကြနေကပြောဆိုလိုက်ပါတယ်။ရုရှားတပ်တွေခရိုင်းမီးယားဒေသတွေကိုဝင်ရောက်လာတဲ့ပြီးခဲ့တဲ့သတင်းပတ်ကတည်းကယူကရိန်းနဲ့ရုရှားအစိုးရအကြားတင်းမာနေတာပါရုရှားအစိုးရထောက်ခံတဲ့ခရိုင်းမီးယားလွှတ်တော်ကဒီရုရှားနိုင်ငံနဲ့ပူးပေါင်းမှုကြာသပတေးနေ့ကမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဆန္ဒခံယူပွဲကိုမတ်လ16ရက်နေ့မှာကျင်းပမယ်လို့ကြေညာထားပါတယ်ယူကရိန်းဝန်ကြီးချုပ်ကတော့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းကိုတစ်ဆာဖောက်သူတွေရဲ့ဆုံးဖြတ်ချက်မှန်သမျှဟာတရားမဝင်တယ်လို့အခြေခံဥပဒေနဲ့ဆန့်ကျင်နေတယ်လို့ဒီနေ့တောက်ကြနေမှာပဲလို့တဲ့သတင်းစာရှင်းလင်းပွဲမှာတတိပေးပြောကြားခဲ့ပါတယ်အမေရိကန်နဲ့ဥရောပခေါင်းဆောင်တွေကလည်းဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောဆိုထားပါတယ်ရှင
်အစ္စရေးနဲ့ပါလက်စတိုင်းငြိမ်းချမ်းရေးရရှိဖို့အတွက်အပြင်းထန်စ조사မှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဂျော်ဒန်နိုင်ငံကိုရောက်ရှိနေပါတယ်ဖင်လန်နီစိတ်ကမ်းမြို့ဖြစ်တဲ့အက်ကဘာကိုဝင်ကြီးကယ်ရီဒီကနေ့တောက်ကြနေမှာရောက်လာခဲ့ပြီးတော့အဲ့ဒီမှာဂျော်ဒန်ဘုရင်အက်ဘ်ဒူလာနဲ့တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံသားရေးဌာနကပြောပါတယ်။လက်ရှိဆေးဆက်ညှိနှိုင်းမှုတွေအဆုံးသတ်မဲ့အချိန်ဧပြီလကုန်မှာအခြေခံကြတဲ့ငြိမ်းချမ်းရေးသဘောတူညီချက်အတွက်မူပေါင်းတွေကိုထုတ်ပြန်ကြေညာနိုင်ဖို့အတွက်ဝင်ကြီးကယ်ရီကမျှော်လင့်နေပါတယ်။လက်ရှိဆေးဆက်ညှိနှိုင်းမှုတွေနဲ့ပတ်သက်လို့သတင်းအချက်အလက်တွေဟာမရှိသလောက်ဖြစ်ပေမဲ့နှစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အလျှော့မပေးနိုင်တဲ့အပေါ်မှာအပြန်အလှန်အပြစ်တင်နေကြပါတယ်။ပါလက်စတိုင်းသမ္မတမမ်မုတ်အာဘတ်စ်ဘက်ကအစ္စရေးကိုဂျူးနိုင်ငံအဖြစ်အတိအမှတ်ပြုဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ညာဟုဘက်ကလိုလားပါတယ်။ဒါပေမဲ့လည်းမစ္စတာအာဘတ်စ်ကတော့အဲ့ဒီလိုအတိအမှတ်ပြုလိုက်ရင်အာရဗ်အစ္စရေးလူမျိုးတွေရဲ့နိုင်ငံသားရပိုင်ခွင့်နဲ့အစ္စရေးသိမ်းပိုက်နယ်မြေတွေမှာရှိတဲ့ပါလက်စတိုင်းတို့ရဲ့အရင်အိုးအိမ်တွေစီကိုပြန်နေထိုင်နိုင်ခွင့်တွေအတွက်အန္တရာယ်ရှိတယ်လို့ပြောပြီးတော့ညှင်းဆန်နေတာဖြစ်ပါတယ်ရှင်။
ဘူအာဖရိကသမ္မတနိုင်ငံရဲ့တောင်ပိုင်းဒေသမှာရှိတဲ့မွတ်စလင်အများစုတုတ်တင်ရှင်းလင်းခံနေရတယ်လို့ကုလသမဂ္ဂဒုက္ခသည်များရေးဆိုင်ရာအကြီးအကဲအန်တိုနီယိုဂူထရက်စ်ကပြောလိုက်ပြီးတော့လူချင်းရေးကောင်စီအနေနဲ့ဒီကိစ္စအကူအညီဖြည့်ရှင်းပေးဖို့လဲသူနဲ့တခြားရာရှိတွေကတောင်းဆိုလိုက်ပါတယ်ဘူအာဖရိကသမ္မတနိုင်ငံရဲ့အခြေအနေဟာအလွန်အလွန်ကိုဆိုးရွားနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုလုပ်ငန်းများဆိုင်ရာအကြီးအကဲဖလာရီယာအေမို့စ်ကလည်းလုံခြုံရေးကောင်စီကိုပြောခဲ့ပါတယ်အကြမ်းဖက်မှုတွေဟာအဲ့ဒီဒေသအတွင်းမှာရောတနိုင်ငံလုံးအတိုင်းအတာအထိပြန့်နှံ့ဖြစ်ပွားနေပြီးခိုင်မာမှုမရှိတဲ့အစိုးရဌာနတွေဟာဆိုရင်လေဘန်ကူးမျိုးနဲ့တခြားနေရာတွေမှာလုံးဝပြိုပြတ်တဲ့အခြေအနေဆက်ရောက်နေပြီလို့ Miss Emus ကပြောသွားပါတယ်မွတ်စလင်နဲ့ခရီးယန်လက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ရဲသားအများပြားသေဆုံးခဲ့ရပြီးထောက်ပေါင်းများစွာအုပ်ရင်တွေကိုစုကွာထွက်ပြေးနေကြရတဲ့ဘူအာဖရိကသမ္မတနိုင်ငံကိုကုလသမဂ္ဂညီညွတ်ရေးတပ်အင်အား12,000ဆေလွတ်တင်မတဲ့လုံခြုံရေးကောင်စီကစဉ်းစားနေပါတယ်ဘူအာဖရိကသမ္မတနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကတော့သူ့ရဲ့တိုင်းပြည်မဆုံးရှုံးရလေအောင်ဒီညီညွတ်ရေးတပ်ဖွဲ့တွေအပေါ်မှာမူတည်နေတယ်လို့ဆိုပြီးတော့တပ်ဖွဲ့တွေအများဆုံးဆေလွတ်အကူအညီပေးဖို့တောင်းဆိုထားပါတယ်ရှင်
ကွန်ဂိုနိုင်ငံကပြည်သူ့စစ်ကောင်ဆောင်ဟောင်ဂျမန်ကတန်ဂါကို2003ခုနှစ်တုန်းကဆေးရာဇဝတ်မှုလူသားရေးအပေါ်ကျူးလွန်တဲ့ပြစ်မှုတွေမှာအလိုတူအလိုပါမှုနဲ့အပြစ်ရှိတယ်လို့ပြည်ပဆိုင်ရာယာဇဝတ်တရားရုံးကဆုံးဖြတ်လိုက်ပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းကဘောဂိုရိုရွာမှာ2003ခုနှစ်တုန်းကလူပေါင်း200လောက်ကိုတပ်ဖြတ်တဲ့ပြည်သူ့စစ်အဖွဲ့ကိုကတန်ဂါကဖွဲ့စည်းကူညီထောက်ပံ့ခဲ့တယ်လို့တရားရုံးကဆုံးဖြတ်ပါတယ်။Netherlands နိုင်ငံ Hague မြို့မှာဒီကနေ့အမှုကြားနာစဉ်မှာတော့ Simba Chintheji လို့ခေါ်ကြတဲ့အသက်35နှစ်အရွယ်ကတန်ဂါကတော့ဘာမှခံစားမရှိကြမရှိတဲ့ပုံမျိုးကိုမြင်ရပါတယ်။ကတန်ဂါဟာလူသတ်မှုအရသာတွေပေါ်တိုက်ခိုက်မှုပိုင်ဆိုင်မှုတွေကိုဖျက်ဆီးမှုနဲ့လူရဲမှုတွေမှာအပြစ်ရှိကြောင်းတွေ့ရှိပါတယ်။မဒိမ့်မှုလိမ်မိုင်းဆိုင်ရာအဓမ္မအကြမ်းဖက်မှုနဲ့ကလေးစစ်သားတွေအုံပြုမှုနဲ့ဆိုင်တဲ့ဆွဲချက်တွေအတွက်ကိုတော့တရက်သေးလွတ်ပါတယ်။တိုက်ခိုက်မှုတွေမှာကတန်ဂါဓာတ်ရိုက်ပါဝင်နေတယ်ဆိုတာအတိမပြုတ်နိုင်ပေမဲ့ Patriotic Resistance တပ်တွေအပေါ်မှာဓာတ်ရိုက်ထိန်းချုပ်မှုရှိခဲ့ပြီးတော့တိုက်ခိုက်မှုတွေကိုသူစီစဉ်ကူညီခဲ့တယ်ဆိုတာတွေ့ရှိတယ်လို့တရားသူကြီးကပြောပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 ထိ line meter 24 kHz 1.1139 line meter 25kilohertz 1.965 line meter 32 kilohertz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရဲ့ data run နဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအစိုးရဆက်ကျင်ဆန္ဒပြသူတွေရဲ့အဓိကစခန်းချဆန္ဒပြရာနေရာအနီးမှာပြီးခဲ့တဲ့ညပိုင်းကဖြစ်ခဲ့တဲ့တိကျဖြစ်ရပ်နှစ်ခုအတွင်းလူနှစ်ဦးတနက်နဲ့ပြစ်ခတ်ခံခဲ့ရပြီးဒဏ်ရာတွေရခဲ့ကြတယ်လို့ထိုင်းစစ်ဘက်အရာရှိတွေကပြောပါရယ်ပြည်သူ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကော်မတီအဖွဲ့ဝင်တွေဆန္ဒပြနေကြတဲ့လုံဖီနီပန်းချန်အနီးမှာပြစ်ခတ်တာတချို့ကြားခဲ့ရပြီးတဲ့နောက်မျိုးသားတဦးနဲ့မျိုးသမီးတဦးဒဏ်ရာရခဲ့တဲ့အကြောင်းအာရဝမ်ရေးပေါ်ဌာနကဒီကနေ့မနက်ပိုင်းမှာပဲပြောဆိုခဲ့တာပါဒီထိုင်းနိုင်ငံမှာတော့နိုင်ငံရေးပြည်ပကတွေစတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နိုဝင်ဘာလကစလို့လူ20လောက်သေဆုံးခဲ့ရပြီးဖြစ်တယ်လို့လူပေါင်း900ကျော်ဒဏ်ရာတွေရခဲ့ကြတာဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံရဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဗရာဟင်အပေါ်လိင်တူချင်းဆက်ဆံတဲ့အမှုအတွက်2012ခုနှစ်တုန်းကတရားသေးလွတ်ပေးထားတဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံးကပြန်လည်ပြင်ဆင်စီရင်ချက်ချခဲ့ပါတယ်။2008ခုနှစ်တုန်းကမစ္စတာအန်ဝါဟာသူ့ရဲ့လက်ထောက်အမျိုးသားနဲ့လိင်ဆက်ဆံခဲ့တဲ့အမှုအတွက်အပြစ်ရှိတယ်လို့အယူခံတရားရုံးကဒီကနေ့တောက်ကြနေ့မှာဆုံးဖြတ်လိုက်တာပါ။တရားခွင်မှာစစ်ဆေးတဲ့ DNA အထောက်အထားတွေဟာမတန်ရှင်းတော့လို့ဆိုပြီးတော့အောက်တရားရုံးတစ်ခုကမစ္စတာအန်ဝါကို2012ခုနှစ်တုန်းကတရားသေးလွတ်ပေးခဲ့တာပါ။မလေးရှားနိုင်ငံရဲ့ဥပဒေအရလိင်လူချင်းဆက်ဆံသူကိုအနှစ်20အထိထောင်ချလို့ရပါတယ်။အခုလိုသူ့အပေါ်အစိုးရကအမှုစဉ်ဆွဲချက်တင်တာဟာသူ့ရဲ့နိုင်ငံရေးအလုပ်တွေကိုဖျက်ဆီးခြင်းလို့ဖြစ်တယ်လို့အသက်66နှစ်ရှိပြီဖြစ်တဲ့ Mr. Anwar Ibrahim ကပြောပါရယ်အခုလိုအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်မလ23ရက်နေ့မှာကျင်းပမဲ့ဒေသန္တရရွေးကောက်ပွဲမှာသူဝင်ပြီးတော့ရွေးခံဖို့ခက်ခဲစေမှာဖြစ်ပါရယ်ရှင်
ပြပရောက်တိဘက်ဘာသာရေးဖုံးတော်ကြီးဒလိုင်းလမဟာကြာတာရင်းနေ့ကအမေရိကန်အထက်လွှတ်တော်မှာပထမဆုံးအချိန်ဒီဗုဒ္ဓဘာသာအစဉ်လာဆုတောင်းမှုတစ်ခုကိုဦးဆောင်ပြုလုပ်ပေးခဲ့ပြီးတော့သမိုင်းမှတ်တမ်းတင်လိုက်ပါတယ်။ဖုံးတော်ကြီးဒလိုင်းလမအရင်တုန်းကအမေရိကန်လွှတ်တော်ကိုအချိန်ချင်းရောက်ခဲ့ပြီးဖြစ်ပေမဲ့လို့အခုလိုမျိုးဒီအမေရိကန်လွှတ်တော်အမတ်တွေကိုတရားဒေသနာပွားများတာကတော့ပထမဆုံးအချိန်ဖြစ်ပါတယ်။ဖုံးတော်ကြီးဟာအောက်လွှတ်တော်ဥက္ကဋ္ဌ Republican လွှတ်တော်အမတ်ဂျွန်ဘီနာနောက်ဒီမိုကရက်လူနည်းစုခေါင်းဆောင် Nancy Pelosi တို့နဲ့လည်းနောက်ပိုင်းမှာတွေ့ဆုံခဲ့ပါတယ်။အမေရိကန်ရုပ်သံတွေ့ဆုံမေးမြန်းခန်းတွေနဲ့အစီအစဉ်တွေကိုတင်ဆက်သူ Mr. Larry King နဲ့မေးမြန်းခန်းတစ်ခုမှာတော့ဖုံးတော်ကြီးဒလိုင်းလာမာကလိင်တူစုံမဲ့သူတွေတရားဝင်ပေါင်းသင်းဆက်ဆံမှုကိုသူမကန့်ကွက်တဲ့အကြောင်းလူနှစ်ဦးသူတို့ဂျင်းနဲ့နှစ်သက်ရာရွေးချယ်နိုင်တယ်လို့ဒါဟာသူတို့ရဲ့ကိုယ်ပိုင်ပိတ်ကိစ္စသာဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင်။
ကမ္ဘာကြီးပုံရိပ်လာမှုကြောင့်ငှက်ဖျားယောဂါဖြစ်လေဖြစ်တာမရှိတဲ့ဒေသတွေနေရာတွေအထိကိုအသက်ဆုံးရှုံးနိုင်တဲ့ဒီယောဂါဟာပြန့်နှံ့ရောက်ရှိနိုင်တယ်လို့ဗြိတိန်နဲ့အမေရိကန်သုတေသီတွေကခန့်မှန်းလိုက်ပါတယ်။ရာသီဥတုပြောင်းလဲလာမှုကြောင့်ငှက်ဖျားယောဂါရဲ့တက်ရောက်မှုတွေကိုအငင်းပွားစရာမရှိလောက်အောင်ကိုအထောက်အထားတွေတွေးရှိခဲ့ရတယ်လို့နောက်ဆုံးထုတ် Science စေသိပ္ပံချာနယ်ထဲမှာသိပ္ပံပညာရှင်တွေကရေးသားထားပါတယ်။ကိုလံဘီယာနဲ့အီသီယိုးပီးယားနိုင်ငံတွေကိုဥပမာပေးထားတာမှာအဲ့ဒီနိုင်ငံတွေမှာရာသီဥတုပို့ပြီးတော့ပူနွေးတဲ့နှစ်တွေမှာအေးတဲ့နှစ်တွေထက်ကိုဒီငှက်ဖျားယောဂါပို့ပြီးတော့ဖြစ်ပွားကြတာကိုတွေ့ရှိရတယ်လို့ပြောပါတယ်။တကယ်လို့သာကဘာကြီးဆက်ပြီးတော့ပူနွေးနေမယ်ဆိုရင်အပူပိုင်းဒေသတွေမှာနေထိုင်ကြတဲ့လူတွေအနေနဲ့ချိုတင်ကာကွယ်မှုမရှိတဲ့သူတွေအနေနဲ့ကဒီငှက်ဖျားယောဂါပို့ပြီးတော့ဖြစ်ပွားနိုင်ခြင်းများတယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။ကဘာကျမ်းမာရေးအဖွဲ့ကြီးရဲ့မှတ်တမ်းတွေအရကဘာပေါ်မှာငှက်ဖျားယောဂါကြောင့်တစ်နှစ်ကိုသေဆုံးသူ6သိန်းကျော်ရှိပြီးတော့အများဆုံးကအာဖရိကတိုက်မှာဖြစ်ပါတယ်အဓိကအချင်းကြောင့်ငှက်ဖျားယောဂါပြန့်နှံ့ဖြစ်ပွားတာဖြစ်လို့ခြင်ဆေးခြင်နှောင်းအပြင်ဆေးဝါးတွေနဲ့ယောဂါကိုကြိုတင်ကာကွယ်နိုင်ကြပါလိမ့်ရှင်
တောင်အာဖရိကနိုင်ငံမှာမိုင်းလုံသားများနဲ့စားလို့ရအလုသမားတမကများအဖွဲ့ AMCU ကရွှေဖြူတူးဖော်တဲ့အလုသမား9000လောက်ဒီပရီတိုရီယာမြို့ကိုခြိတက်ဆန္ဒပြခဲ့ကြတယ်လို့ရွှေဖြူတူးအလုသမားတွေရဲ့လှုပ်အားလှစာဒိုဘေးရေးဆန္ဒပြမှုတွေဟာအခုဆိုရင်သတင်း6ပတ်ကြာမြင့်လာခဲ့ပြီဖြစ်ပါတယ် AMCU အဖွဲ့ဝင်တွေဟာသူတို့ရဲ့တောင်းဆိုချက်တွေနဲ့စာတစာကိုသမ္မတဂျေကော့ပ်ဇူမာကိုပေးဖို့အတွက်မြို့တော်ပရီတိုရီယာကိုငြိမ်းချမ်းစွာခြိတဲ့ဆန္ဒပြခဲ့ကြတာပါအနိုင်ဆုံးလို့အားကလာစာသတ်မှတ်ချက်ကိုဒေါ်လာ1200သတ်မှတ်ပေးဖို့သူတို့ကတောင်းဆိုခဲ့ကြပေမဲ့တကယ်လို့ဒီလာမယ့်၄နှစ်အတွင်းမှာလာစာကိုတဖြည်းဖြည်းချင်းတိုးပေးသွားမယ်ဆိုတာမျိုးဖြစ်ရင်လည်းဒါကိုညှိနှိုင်းလက်မှတ်ရေးထိုးဖို့ဆန္ဒရှိပါတယ်လို့သူတို့ကဆိုပါတယ်လာစာသတ်မှတ်နိုင်ရေးဆွေးနွေးမှုတွေပြတ်သွားပြီးတဲ့နောက်တည့်အကြာမှာအခုလိုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါရှင်
VOE ရဲ့တောက်ကြနေညသတင်းစီစဉ်ကိုမခင်ပြွထွေးနဲ့မဆုမြတ်မုံတို့ကတင်ဆက်ခဲ့တာပါရှင်။မကြခင်မှာတော့ UNESCO ကနေကမ္ဘာယဉ်ကျေးမှုအမွေနှစ်နေရာတွေအဖြစ်သတ်မှတ်လိုက်တဲ့မြန်မာနိုင်ငံကနေရာနှစ်ခုကိုဘယ်နေရာတွေလဲဆိုတာတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်။မျိုးစောက်ဥပဒေတွေပြဋ္ဌာန်းနိုင်ရေးအတွက်တမနာကကော်မရှင်ဖွဲ့လှုပ်ဆောင်မယ်လို့ပြည်ထောင်စုလွှတ်တော်ကပြန်ကြားလိုက်ပါတယ်။အမျိုးသားဘာသာတာသနာကာကွယ်စောက်ရှောက်ရေးဗဟိုအဖွဲ့ဥက္ကဋ္ဌအင်းစိန်ရွာမဆရာတော်ရဲ့ပန်ကြားချက်ထက်ကဘာသာကူးပြောင်းမှုဆိုင်ရာနဲ့လူဦးရေတိုးပွားမှုနှုန်းထိန်းညှိရေးဆိုင်ရာတို့အတွက်ကော်မရှင်ဖွဲ့မှဖြစ်တဲ့အကြောင်းသမရယုံကပြောပါရယ်မတ်တင်ကီထိုက်ကအပြည့်စုံကိုပြောပြမှာပါရှင
်အမျိုးဘာသာတာသနာစောက်ရှောက်ရေးအဖွဲ့ဗဟိုရဲ့ဥက္ကဋ္ဌဗဒ္ဒနာတိလောကဘိဝန္တာအင်းစိန်ရွာမဆရာတော်ကမျိုးဆောင်ဥပဒေ၄ရပ်ပြဋ္ဌာန်းပေးဖို့အတွက်လူပေါင်း73သိန်းတို့ရဲ့လက်မှတ်နဲ့အတူတင်ပြထားတာကိုသမ္မတဦးသိန်းစိန်ကဥပဒေများပြဋ္ဌာန်းပေးရေးလွှတ်တော်ထံကိုတဆင့်ပေးပို့ခဲ့ပါတယ်။ပြည်ထောင်စုလွှတ်တော်ကသမ္မတပေးပို့လာတဲ့မျိုးဆောင်ဥပဒေပြဋ္ဌာန်းနိုင်ရေးအချက်တွေကိုအစိုးရဝန်ကြီးဌာနတွေနဲ့ပြည်ထောင်စုတရားဥပဒေချုပ်ရုံးတို့ကိုတာဝန်ပြန်လည်ခွဲပေးခဲ့တာပါ။ဒီလိုခွဲပေးတဲ့အထက်မှဆိုရင်ကိုယ်ွယ်ရဘာသာကူးပြောင်းခြင်းဆိုင်ရာကိုသာသနာရေးဦးစီးဌာနလက်ထပ်ထိမ်းမြားခြင်းဆိုင်ရာနဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာကိုပြည်တော်စုဥပဒေချုပ်ရုံးလူဦးရေတိုးပွားနှုံထိန်းညှိရေးဆိုင်ရာကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့ကဥပဒေချမ်းတွေရေးဆွဲပြီးလွှတ်တော်ကိုပြန်ပြီးတင်ပြဖို့ပြန်ပြီးတော့အကြောင်းကြားလိုက်တာဖြစ်ပါတယ်။မျိုးစောက်ဥပဒေတင်ပြချက်တွေကဥပဒေပြုရေးနှစ်ရက်တို့ဖြစ်ကြတဲ့ကိုယ်ွယ်ရဘာသာကူးပြောင်းခြင်းဆိုင်ရာနဲ့လူဦးရေတိုးပွားနှုံထိန်းညှိရေးဆိုင်ရာတို့အတွေ့အစိုးရကတာဝန်ယူလှုပ်ဆောင်ရမှာဖြစ်လို့သမ္မတကကော်မရှင်ဖွဲ့လှုပ်ဆောင်ဖို့ပြောဆိုတာဖြစ်တဲ့အကြောင်းသမ္မတရုပ်ညွှန်ကြားရေးမှူးဦးစော်ထီးကပြောပါတယ်
။ကိုယ်ကွယ်ရပါလားကုပြောင်းခြင်းဆိုင်ရာဥပဒေခန္ဓာရေးဝန်ကြီးဌာနနဲ့သက်ဆိုင်တယ်ဆိုပြောတယ်။နောက်နံပါတ်2ကလက်ထပ်ထိမ်းမြှားခြင်းဆိုင်ရာဥပဒေတရားလွတ်တော်ချုပ်နဲ့ဆိုင်တယ်လို့ပြောတယ်။နောက်တလင်တမယာစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေတရားလွတ်တော်ချုပ်နဲ့ဆိုင်တယ်ဆိုပြောတယ်။နောက်လူ့ရည်တို့ဝါနှုံထိမ့်ချုပ်ရေးထိမ့်ချုပ်ခြင်းဆိုင်ရာဥပဒေအဲ့ဒါကိုတော့ကျွန်တော်တို့လောက်ဝကနဲ့သက်ဆိုင်တယ်ဆိုပြီးပြောတယ်ပေါ့။ကျွန်တော်တို့လောက်အောင်နှစ်ခုပေါ့နော်။သာသာရေးဝန်ကြီးဌာနနဲ့လောက်ဝကဝန်ကြီးဌာနကလောက်အောင်လုပ်တင်ပါလေဆိုတော့ဥပဒေနှစ်ခုနဲ့ပတ်သက်ပြီးတော့ကော်မရှင်ဖွဲ့ပြီးဆောင်ရွက်ပါမယ်လို့ပြောတာပဲ။ဟုတ်။ကျွန်တော်ကတော့ဟိုနှစ်ခုကတော့တရားလွတ်တော်ချုပ်ကအင်ဒီပန်နဲ့မှန်နိုင်ပေါ့နော်။တရားမှန်နိုင်ဖြစ်တဲ့အတွက်သူ့ကိုပဲဆက်သွယ်ဆောင်ရွက်ဖို့ဆိုတော့ကျွန်တော်တို့ကပြောလိုက်တာလေ။ဟုတ
်။ဘာသာကူးပြောင်းမှုနဲ့လူ့ရည်တိုးပွားနှုံထိန်းညှိရေးဆိုတဲ့အချက်တွေဟာတိတ်ကိုအကဲဆက်တာမို့အခုလိုကော်မရှင်ဖွဲ့လှုပ်ဆောင်ရတာဖြစ်တဲ့အကြောင်းလဲသမရယုံညွှန်ကြားရေးမှူးကပြောပါတယ်
။ဥပဒေတစ်ခုပြဋ္ဌာန်းနေဆိုတာကပြည်သူလူထုနဲ့ consolidation ပေါ့နော်။သက်ဆိုင်ရာနေပြည်တော်ရှိတဲ့ပါဝင်ပတ်သက်သူတွေရဲ့ opinion တွေနောက်လက်တွေ့ကောင်းတဲ့ပေါ်ဆောင်ရွက်မဲ့ဟာတွေနောက်ကျွန်တော်တို့နဲ့နိုင်ငံကနေပြီးတော့ international ပေါ့နော် agreement တွေလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာအနေအင်းတွေအကူလာသမဂ္ဂအပါအဝင်ပေါ့နော်။ CHAN နဲ့ကျွန်တော်တို့မြန်မာနိုင်ငံပါဝင်ဖွဲ့စည်းထားတဲ့ဖွဲ့စည်းတွေကအိုးချုပ်ဆိုထားတဲ့စာချုပ်စာတမ်းတွေနောက်တစ်ခုကကျွန်တော်တို့နိုင်ငံရဲ့အရှိဟိုတည်သေးဥပဒေတွေပေါ့နောက်အရေးကြီးတာကကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေအဲ့ဒီ2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ညီရမယ်ဒါမျိုးတွေပေါ့နော်နောက်အကောင့်တွေပေါ်တဲ့နေရာမှာလဲအကောင့်တွေပေါ်တဲ့ဌာနဆိုင်ရာတွေမှာလောလောကူကူရှင်းရှင်းလင်းလင်းကောင်းတယ်ပုံနဲ့မှာပြည်သူလူထုကလည်းဒီဟာကိုရှင်းလင်းလွယ်ကူပြီးတော့လိုက်နာဆောင်ရွက်နိုင်တဲ့ဥပဒေရှိရမယ်အဲ့ဒီပေါ်မှာလည်းကျွန်တော်တို့ပြည်သူလူထုရဲ့အကြံဉာဏ်ပြည့်ကျက်တွေလည်းအများကြီးယူဖို့လိုတယ်။အဲ့တော့ပြည်ပြည်စုံနဲ့ဥပဒေဆိုတာကတော့ဥပဒေတစ်ခုကပြည်ပြည်စုံတယ်လို့ဘလို့မှတစ်ချက်ချပြောလို့မရဘူးပေါ့နော်။အချိန်တွေပြောင်းလဲလာတာတခြားအချိန်တွေပြောင်းလဲချက်တွေရှိလာတာများသူကတော့စိတ်မြတ်တပြေးညီကြံလဲပြင်ဆင်မှုပဲလိုပါတယ်ဟုတ်
ကိုးကွယ်ရာဘာသာကူးပြောင်းမှုလူရည်ထင်းချုံမှုစာရာတွေကိုဥဆောင်တင်ပြတာကဗုဒ္ဓဘာသာယဟန်တော်ဖြစ်နေတာကြောင့်ကိုးကွယ်ရာဘာသာပေါင်းစုံရှိနေတဲ့မြန်မာပြည်သူတွေအတွက်အခွင့်အရေးတန်းတူညီမျှမှုကိုရောအာမခံချက်ရှိပါမလားဆိုတာကိုလည်းသမရယုံညွှန်ကြားရေးမှူးဦးစောထေကအခုလိုပြန်ပြီးတုံ့ပြန်ပါတယ်
။ဘာကြောင့်လဲဆိုတော့ဆရာတော်ဘုရားကြီးရဲ့ထောကြားချက်ကဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေပြည်ပြည်ကနအတ္တမမပေါ့နော်ဆိုလိုတာသူပြောတာဘာသာကူးပြောင်းတဲ့နေရာမှာအတ္တမအနည်းပေါ့နော်အတင်းကျအနည်းနဲ့ကောင်းတာတွေမရှိဖဲနဲ့ကာယကံရှင်ရဲ့သဘောဆန္ဒနဲ့အညီအဲ့လိုမျိုးပြောင်းလဲတာမျိုးဖြစ်တဲ့နေဆိုတဲ့ဟာပေါ့ဘာသာကူးပြောင်းတဲ့ဟာကိုအဲ့လိုမျိုးနိုင်တဲ့စီရင်ကြောင်းတာမျိုးအတင်းကျကြောင်းတာမျိုးပေါ့နော်ချင်းချောက်ပြီးတော့ကြောင်းခိုင်းတာမျိုးတွေလုပ်လို့မရအောင်ဥပဒေရှိရဲဆိုရင်အဲ့ဒါကိုမလုပ်ကြဘူးပေါ့နော်ကာကံရှင်ရဲ့မြို့သဘောဆန္ဒတော့ကိုယ်ပေါ်ယုံကြည်တာကတော့အကောင်းဆုံးပါအဲ့တော့ဒါကိုတော့ကျွန်တော်တို့ထည့်သွင်းစဉ်းစားသင့်တယ်ချိန်နဲ့ဒီလိုရှင်းတော့ဟုတ်လူရေတော်ဘာနုံထင်းကျခြင်းဆိုင်ရာဥပဒေဘာကြောင့်ပြခန်းတယ်လဲဆိုတော့ဒီပြောတာကမိမိနိုင်ငံရဲ့ငြိမ်းချမ်းရေးဝန်ရအချုပ်ချာအာဏာတည်ခံရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆန္ဒရေးပညာရေးဆိုင်ရာလုံလောက်သောသောချောက်မှုပေးနိုင်စေရေးတို့အတွက်ဘာသာပေါင်းစုံကိုယ်ပေါ်သူများလိုက်နာရန်ရည်ရွယ်ရေးပြဌာန်းစီလိုခြင်းဖြစ်သောသူကဆိုတော့ဒါကဘာသာပေါင်းစုံကိုယ့်ပြည်သူများလိုက်နာရဆိုပြီးတော့ပြောထားတယ်ညာအဲ့တော့ तू ကဘယ်ဘာသာဘယ်ဘာသာမဟုတ်အကုန်လုံးလိုက်နာတဲ့နဲ့ဥပဒေဆိုပြီးတော့ပြောတယ
်ကော်မရှင်ကတော့ဘာသာပေါင်းစုံပါဝင်ဖွဲ့စည်းရမှာဖြစ်တဲ့အကြောင်းသမရယုံညွှန်ကြားရမှုဥစော်ထေကပြောပြီးမယ်ဘသူတွေပါဝင်မယ်ဆိုတာကိုတော့မသိရသေးပါဘူးရှင
်မတ်တင်ကြီးထိုက်ပါရှင်မြန်မာနိုင်ငံရဲ့ဒီနှစ်နွေရာသီကာလအတွင်းမှာခရမ်းလွန်ရောင်ကြီးဟာရှိတဲ့နဲ့ပမာဏထက်ပိုးပြီးများနေတဲ့အနေအထားမှာရှိနေတယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားတဲ့ရှိတဲ့ခရမ်းလွန်ရောင်ကြီးပမာဏထက်ပိုနေတဲ့အတွက်ကြောင့်နေ့လယ်ဘက်အပြင်ထွက်တဲ့ပြည်သူတွေအနေနဲ့ဂရုတစိုက်သွားလာတင်တယ်လို့လည်းဆိုပါတယ်။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
မက်စလာဇာမိုင်းကစပြီးတော့ပူချိန်တွေမြင့်တက်လာမှုနဲ့အတူခင်းလုံရောင်ကြီးဟာလည်းတရက်ထက်တရက်ညွန်ကိန်းပို့တက်လာတာကိုတွေ့ရတယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။တနင်္လာနေ့ကနေအင်္ဂါနေ့တွေမှာမြန်မာနိုင်ငံအတွင်းမှာကြောက်ရောက်တဲ့ခင်းလုံရောင်ကြီးညွန်ကိန်းဟာစနစ်တသမ6အထိရှိခဲ့ပြီးတော့အနည်းငယ်ရှိတဲ့အဆင့်ကတော့ကျော်လွန်ရောက်ရှိခဲ့တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလင်းကပြောပါတယ်။ဒါပေမဲ့ဗိုလ်တပုနေ့ကစပြီးတော့ဘင်္ဂလားပင်လယ်ော်ကရေငွေ့ပါတဲ့လေတွေဝင်လာတဲ့အတွက်မြန်မာနိုင်ငံအနောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာခင်းလုံရောင်ကြီးညွန်ကိန်းဟာအနည်းငယ်တော့ကျော့ကျသွားတယ်လို့သူကပြောပါတယ်။ဒါပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအနည်းရှိတယ်လို့တတ်မှတ်ထားတဲ့ညွန်ကိန်းအဆင့်17ထက်တော့ကျော်လွန်နေပြီးတော့ဒီကနေ့မှာခင်းလုံရောင်ကြီးညွန်ကိန်းဟာစနစ်တီကျရောက်နေတာကိုတွေ့ရတယ်လို့လည်းဒေါက်တာထွန်းလင်းက VOA ကိုပြောပါတယ်
။ဒီကြပိုင်းနည်းနည်းပြန်ကျတယ်ဗျာစနစ်လောက်လည်းရှိတာ။အဲတော့မိုးအုံနေလို့မိုးအုံနေလို့နော်။ဆိုရင်ကတော့စနစ်ကလည်းဆိုရင်ကြပဲလေ။ဆိုရင်ကလည်း extreme ပဲ။သူက17ကျော်ရင် extreme ပဲလေ။ဆိုရင်ကတော့ရှိတာပါ။ဒါပေမဲ့ပူဆိုးမလာပဲနည်းနည်းပြန်ကျသွားတယ်ပြောတာနော်။အခုမမပြည်ပေါ်မှာခရီးပိုင်းကနည်းနည်းရင်ငွေ့ဝင်နေလေဒီဝင်နေတာနည်းများတယ်တော့နည်းနည်းမဆိုးပါဘူးနော်။ဘိုးဆိုးမလားကြတော့ကြမလားဟိုက extreme ဆိုတာဒီ index က70ကျော်ရဲ့ extreme ပါတယ်အဲ့ဒီ level ရောက်လို့ရှိနေတော့မ
ယ်ရန်ကုန်ပါဝင်မန္တလေးနေပြီးတော့လို့မြို့ကြီးတွေမှာနေ့လယ်7:00လောက်ကစပြီးတော့ပူပြင်းတဲ့ပူချိန်ဟာညနေ4:00လောက်ထိပူနေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒါကြောင့်ခင်းလုံရောင်ကြီးရဲ့အနေအရကိုလမ်းထွက်အလုပ်လုပ်ရတဲ့ပြည်သူတွေအနေနဲ့သတိထားဖို့လိုတယ်လို့လည်းမိုးလေဝသပညာရှင်တွေကသတိပေးနေကြတာပါအရေးပြားကင်ဆာအပါဝင်သားသမီးများနိုင်တဲ့အထိခင်းလုံရောင်ကြီးဟာလူကိုအနေအရဖြစ်စေနိုင်တယ်လို့လည်းမိုးလေဝသပညာရှင်ဒေါက်တာထွန်းလင်းကအခုလိုသုံးသပ်ပြောဆိုပါတယ်
ကျန်းလုံရောင်ကြီးကတော့များသောအားဖြင့်တော့အသားရည်နဲ့ပတ်သက်တာပါပဲ။သူကအဲ့ဒီအနေဆုံးအဆင့်ကတော့ဆမ်ပန်ဆိုတာနေလောင်တာပေါ့။နေလောင်တာပြီးတော့နောက်တစ်ဆင့်ကအဲအေဂျင်းကအရွယ်ကျတာပေါ့နော်။အဒီကျွန်တော်တို့ကခေါ်လဲပရိနေရီတွန့်တာတို့အသားရည်မွေးချောချောဖြစ်တာတို့နောက်ပြီးတော့ပါလဲမှဲ့ကြောက်ပေါက်တာတို့နော်။အဲ့ဒီကနေနောက်တစ်ဆင့်တက်လို့ရှိရင်တော့ဒီဟိုဟာဖြစ်တာပေါ့ဗျာ။မျက်စိအာရုံထိခိုက်တာပေါ့နော်။အဲ့ဒီမျက်စိအမြင်နောက်တစ်ခုကတော့အိုက်တဲ့တဆင်တဲ့ရင်တော့ skin cancer ကအရေးပြား cancer ဖြစ်တာပေါ့အဲနောက်ဆုံးတဆင်ကတော့ DNA ပြတ်ပြီးတော့သားသမီးမရနိုင်တာနော
်ရန်ကုန်မှာတော့နေအပူချိန်တွေကရုတ်တရက်မြင့်တက်ခဲ့တဲ့အတွက်ကလေးငယ်တချို့နဲ့တက်ကြီးရွယ်ဖိုးဖွားတချို့ကလည်းဖျားနာမှုတွေရှိခဲ့တယ်လို့ရန်ကုန်နေပြည်သူတွေရဲ့ပြောပြချက်ရသိရပါတယ်မတ်လဟာမြန်မာနိုင်ငံရဲ့နွေရာသီအစသာဖြစ်သေးတဲ့အတွက်ရှစ်လတွေမှာတောက်လျှောက်ပူတဲ့ဒဏ်ကိုခံစားရဖို့ရှိပြီးတော့လာနီညိုရာသီဥတုဖြစ်မဖြစ်ကိုတော့ဇွန်လရောက်မှသာသိနိုင်မယ်လို့ဒေါက်တာထွန်းလင်းကပြောပါတယ်မြန်မာနိုင်ငံရဲ့ဒေတာအတော်များများမှာခင်းလုံရောင်ကြီးကြားရမှုအနေနဲ့ကြားရောက်နေတယ်ဆိုပြီးတော့မိုးလေဝသပညာရှင်တချို့နဲ့နိုင်ငံတကာမိုးလေဝသဌာနတွေကထုတ်ပြန်ကြေညာချက်တွေထုတ်ထားပေမဲ့မြန်မာနိုင်ငံရဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့တိကျသတင်းထုတ်ပြန်တာမျိုးလုံးဆောင်တာတော့မတွေ့ရသေးပါဘူး မြန်မာနိုင်ငံမှာနှစ်စဉ်လိုအခုလိုပူချိန်တွေမြင့်တက်လာရတာဟာကမ္ဘာလုံးဆိုင်ရာပုံနှိပ်မှုကြောင့်ဖြစ်ပြီးတော့ကရဲလုံရောင်ကြီးပါဝင်မှုပိုကဲနေတာကလည်းနောက်ထပ်အပူချိန်မြင့်စေတဲ့အကြောင်းရင်းတစ်ချက်ဖြစ်တယ်လို့ဒေါက်တာထွန်းလင်ကသုံးသပ်ပြောဆိုပါတယ်ခင်ဗျာ
ကိုအောင်ရဲမမမရှင်စကိုင်းတိုင်းရင်းမပင်မြို့နယ်ထဲမှာအစိုးရကရဲအင်အားတုံးပြီးတော့ဒေသခံတွေရဲ့လေယာဉ်မြေတွေဧကကိုယာနဲ့ချီတင်းယူနေပါတယ်ဒီလိုတင်းယူနေတာကိုလယ်သမားတွေဘက်ကသဘောမတူတာကြောင့်မြေတူးဆက်တွေဘူရိုဇာတွေနဲ့လေယာတွေကိုဖျက်ဆီးပြီးတော့ထမ်းမင်တွေကိုလည်းတူးဖော်နေပါတယ်ဒါကြောင့်လယ်သမားတွေနဲ့ထိတ်တိုက်တွေ့နေပြီးထိခိုက်ဒဏ်ရာရဆေးရုံတင်ရတာတွေလည်းရှိပါတယ်အကြောင်းဆုံးကိုတော့မတ်တန်ကီထိုက်ကပြောပြပါအောင်ရှင်
ဟုတ်ကဲ့ပါရှင်။စကိုင်းတိုင်းရင်းမပင်မြို့နယ်တဲကအောင်မိုးသုံးချင်းဘိန်းွယ်ချောင်းဂုံတော်အုံတုံမင်းကြီးစာချနဲ့မြတ်ပင်စီကြီးရွာတွေကလေယာမြေဧက100အစိတ်လောက်ကိုမြို့ခွက်ရိုက်ဖို့အတွက်အာဏာပိုင်တွေဘက်ကအတင်းအဓမ္မသိမ်းဆည်တာကိုလက်မခံတာကြောင့်ဒီကနေ့မှာတော့ရဲအင်အားယာနဲ့ချီအသုံးပြုပြီးမြေတူးဆက်ဘူရိုဇာတွေနဲ့လေယာမြေတွေကိုအဓမ္မဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။ဂျာသာပရင်းနီနဲ့တောက်ကြနီနှစ်ရက်ဆက်တိုက်ရဲအင်အားတုံပြီးတော့အာဏာပိုင်တွေရဲ့လက်သိမ်းမှုတွေကြောင့်ထိခိုက်ဒဏ်ရာရမှုတွေလည်းရှိနေပါတယ်လို့ရင်းမပင်ဒေသခံဦးထေလိုင်ကပြောပါတယ
်။ဟုတ်ကဲ့ပါခင်ဗျာမနေ့ကနေ့လယ်နေ့စထုတ်တာပေါ့ဗျာဒီနေ့လည်းဒီနေ့ကိုထုတ်တယ်ဗျာ။ခုတည်းကပါမနေ့ကနေ့လယ်လုံးကဒီတားလို့ဆိုပြီးရောဒီယောက်ျားလေးတယောက်နဲ့မိန်းကလေးတယောက်ကိုအချုပ်ကားပေါ်တင်ပြီးတော့ပေါ့ဗျာ။ညနေငါးတာကြီးခွဲကြမှာပြန်လှုပ်ပြီးတော့ကျန်တဲ့သူတွေကတော့အနမ်းကတ်လို့မရအောင်သူတို့ဒိုင်းကာနေပေါ့ဗျာကာပြီးတော့ဟိုကခွန်းတော့မရဘူးပေါ့ဗျာမနေ့ညမနေ့ရတော့ဒီနေ့လည်းတစ်ခါထက်ဖြစ်တာပေါ့ဗျာဒီနေ့ထက်ဖြစ်တဲ့အခါမှာသူတို့ကတရားတော့ရဲရဲအားတော့300ဝန်းကျင်ခန့်တော့ရှိမှသာသူတို့သတော်သူကတော့ခုနကလူဒွာလေးကလည်းငယ်တဲ့အတူတောင်သူကတော့၄50လောက်ပဲရှိတာအဲအင်းရမများတော့အဲ့ဒီကဖုန်းကြီးတစ်ပါးရယ်ဖုန်းကြီးကလည်းသူဘိုးဘွားပိုင်ကြီးလေးမှုဖုန်းကြီးကလည်းဝင်ပြောတာရယ်ဒီတောင်သူတွေက100 300လောက်ရယ်တို့တို့ဆိုင်နေပြီးတော့ပေါ့ဗျာဒီထုတ်ကားပေါ်တင်သွားတာရယ်ဒီတော့ဖုန်းကြီးတပါတော့မျက်စိတစ်လုံးကတော့ပိတ်သွားတယ်ပေါ့ဗျာဒီနည်းနည်းပပဟိုမျက်ခုံးဆုံးလာတာပေါ့မျက်အိမ်ထိတော့သူထိထိုက်တယ်အခုဖုန်းကြီးတပါတော့ဆေးုံသွားတယ်လေဟော
လေယာမြေသိမ်းယူတာတည်းမဟုတ်ပဲလေကတဲ့တွေမှာရှိတဲ့လေသမားတွေရဲ့ထပင်တွေကိုလည်းဘူရိုဇာတွေနဲ့ထိုးဖျက်ခဲ့တာကြောင့်ထန်းတက်နေသူတွေပါအသက်ဘေးကလွတ်အောင်ပြေးလွှားခဲ့ကြရတဲ့အကြောင်းလဲဦးထေလိုင်ကပြောပြပါတယ်
ထပင်900ကျော်လောက်တော့ပါမယ်ဗျာသူတို့ဒါထန်းတက်နေတဲ့ကြားထဲကိုအထန်းပင်တက်တဲ့လူအပြေးလောက်ဆင်းလိုက်ရတာသူကပြောဖို့ဆိုနေတယ်နောက်ကလည်းကိုပြစ်ထိုးလို့ဆိုသူကအသက်ပါနေရှိမှဆိုလို့ပြောအမြင်နဲ့ဆင်းလိုက်ပြီးတော့သူပဲထွက်ပြေးရတာထန်းတက်တဲ့သူလေဟော
ကားလမ်းဘေးကလေယာမြေတွေကိုသိမ်းယူပြီးမြို့ခွက်ရိုက်ဖို့အာဏာပိုင်တွေကသိမ်းယူတာဖြစ်ပါတယ်ဒါပေမဲ့ဌာနေလေသမားတွေရဲ့အဓိကစီးပွားရေးလုပ်ငန်းကလေယာလုတ်ကန်ခြင်းဖြစ်လို့လေမရှိတော့ရင်စာဝင်နေရေးအဆင်မပြေဖြစ်မှာကြောင့်လေတွေကိုပေးဖို့ညှင်းခဲ့ချရတာပါလို့လည်းဦးထေလိုင်ကပြောပါတယ
်ပထမကဟိုမျိုးကွက်စီမံကိန်းဆိုပြီးသူတို့ကဒီတောင်သူတွေကိုပြောပြီးတော့လေကိုသိမ်းတာပေါ့ဗျာနောက်ပိုင်းတောင်သူတွေရဲ့လက်မခံတော့တခါရဲတက်ရဲ28ရောဒီစောက်ရံဆိုပြီးတခါစီမံကိန်းတစ်ခုနဲ့လှုပ်တာအဲ့မှာလှုပ်တဲ့အခါမှာဒီအနောက်ဖက်ကားလန်းနှစ်လန်းရှိတာပေါ့ဗျာကိုကားလန်းအနောက်ဖက်ကိုသူကရတဲ့28ဆောက်ပြီးတော့ကားလမ်းရဲ့အရှိဘက်ကိုဒီတောင်သူတွေကိုတဧကကိုစစ်တဝင်းတော့တဝင်းလုံးနဲ့ဟိုပြင်းမယ်ဆိုပြီးတော့သူကစီမံကိန်းလုပ်တာပေါ့တောင်သူတွေကလည်းဒီမြေတွေကသူတို့အသက်မွေးဝမ်းကြောင်းပြီးတော့စိုက်ပျိုးလို့ဒီနေ့မြေတွေဖြစ်တဲ့သူတို့တွေနဲ့မျိုးအင်ကွက်လည်းမလို့ခြင်းဘူးဒီကိုတောင်ရကိုပဲစိုက်ပျိုးခြင်းတယ်လို့ပြောတာဘယ်လိုမှကြီးနိုင်လို့မရတဲ့အဆုံးဒါဒီနေ့မနေ့ကစာပြီးသူတို့အကြမ်းကြီးနဲ့ဝင်လာပေါ့ဗျာ
မတ်လ6ရက်နေ့နဲ့9ရက်နေ့ဇက်တိုက်ရဲအင်အားသုံးပြီးအာဏာပိုင်တွေကလေယာဉ်မြေတွေကိုဝင်ရောက်ဖျက်ဆီးသိမ်းယူနေတာကြောင့်ဒေသခံလက်သမားတွေကြားမှာစိုးရိမ်မှုတွေလည်းရှိနေကြဆဲဖြစ်ပါတယ်။တမရဦးသိန်းစိန်ကသူ့လက်ထက်မှာနောက်ထပ်လေယာဉ်မြေသိမ်းယူမှုတွေမရှိဘူးလို့ပြောဆိုခဲ့ပြီးလက်ရှိမြေသိမ်းရာသိမ်းအမှုတွေဟာရင်အစိုးရလက်ထက်ကလုပ်ခဲ့တာတွေလို့ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအထမလေယာဉ်သိမ်းဆဲမှုတွေကတော့နိုင်ငံတော်ဝန်မှဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်ရှင်။
တော်ရရှိမြတ်ခင်တချိန်ကမြန်မာနိုင်ငံကိုနေကျသမားတွေသိမ့်ပိုက်ခဲ့တာဟာမြန်မာသင်္ဟန်ဇာတ်ကိုသူတို့လိုချင်တတ်မဲ့လို့ဖြစ်ပါတယ်လောလောဆယ်မှာလည်းဒီတဘာဝသင်္ဟန်ဇာတ်ကိုဖော်ထုတ်လုတ်ကင်လာတဲ့အတွက်တမန်ပြည်သူတွေရဲ့နစ်နာမှုမကျေနပ်မှုတွေသာပိုချနေရပါတယ်ဆိုတော့ကတဘာဝသင်္ဟန်ဇာတ်ကြွယ်ဝခြင်းသည်မြန်မာနိုင်ငံအတွက်ဆုလက်တပါဟုတ်ပါရဲ့လားကျင်းစာသိမှုများဖြစ်နေလေသလားဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြတ်ခင် အဝင်ဆွေးနွေးလိုရသောရာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255554 fax နံပါတ်ကတော့2023255552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သူတွေဆွေးနွေးလိုရအကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်တော့ပါတယ်။
မြန်မာနိုင်ငံချင်းပြည်နယ်အတွင်းကနမားတောင်နဲ့ကချင်ပြည်နယ်အတွင်းကအင်းတော်ကြီးကန်တို့ကို UNESCO ကနေပြီးတော့ကမ္ဘာရင်ကျေးမှုအမွေအနှစ်နေရာတွေဖြစ်သတ်မှတ်ဖို့ဦးစားပေးအဆင့်တဲမှာထည့်သွင်းလိုက်ပြီးဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ကုလသမဂ္ဂပညာသိပ္ပံနဲ့ရင်ကျေးမှုအဖွဲ့ UNESCO ကကမ္ဘာရင်ကျေးမှုအမွေအနှစ်ဖြစ်သတ်မှတ်တဲ့အထက်တဘာဝရင်ကျေးမှုဘိတုကာဆိုင်ရာရင်ကျေးမှုနဲ့တဘာဝနဲ့ဘိတုကနှစ်ခုပေါင်းယဉ်ကျေးမှုဆိုပြီးသုံးမျိုးသုံးစားသတ်မှတ်လေးရှိတဲ့အထက်ကတဘာဝယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ဖို့ချင်းပြည်နယ်နဲ့ကချင်ပြည်နယ်ကနေရာနှစ်ခုကိုဦးစားပေးစဉ်းစားတဲ့အထက်ထည့်သွင်းလိုက်တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနေရာနှစ်ခုစလုံးကို UNESCO ကကိုယ်စားလှယ်တွေအရင်တွားရောက်လေ့လာပြီးမှတစ်ခုကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်အဖြစ်အရင်သတ်မှတ်မှာဖြစ်တယ်လို့ UNESCO ရန်ကုန်ရုံးက UNESCO ရန်ကုန်ရုံးယဉ်ကျေးမှုဌာနက Program အရာရှိဒေါက်တာအောင်မမျိုးကပြောပါတယ်
။ခုကာလမှာတော့ကျမတို့ကအလုံးလေဆိုလို့ရှိရင်ဟို UNESCO ကနေပြီးတော့ပညာရှင်တွေကိုခေါ်ပြီးတော့အဲ့ဒီ data နှစ်ခုကို site survey တွေစဉ်းကြည့်ပါအောင်မယ်ရှင့်အဲ့ဒါကဒီလကုန်တဲ့နောက်လဟို April ထဲမှာလုပ်ဖြစ်မှာပါအဲ့လိုလုပ်ပြီးတော့မှတို့ကဒီ survey စဉ်းပြီးတော့ကြည့်လာပြီးတော့မှဘယ် site ကိုတော့ပြင်အရင်ပြင်သင့်တယ်ဆိုတာကိုတို့ဟိုသက်ဆိုင်ရာဝန်ကြီးဌာနကိုအကြံဉာဏ်ပေးမှာပါရှင့်ဟိုဝန်ကြီးဌာနကပဲအဆုံးချက်ရမှာပေါ့ဒီကိစ္စကတော့ဟိုပတ်ဝန်းကျင်ကြီးကပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တော်ရေးရာဝန်ကြီးဌာနကနေဆုံးဖြတ်ရမယ်
ဆိုတော့ဒီ process ကအခုဘယ်ဆင့်ရောက်နေပြီလဲဆရာမဟိုဘယ်လောက်ကြာနိုင်သေးလဲထပ်ပြီး
တော့ကျမတို့က tentative list တော့တင်ပြီးသွားပြီဆိုတော့ဘယ်လောက်ကြာမလဲဆိုတာကအဲ့လို nomination dossier တစ်ခုလုံးကိုရေးဖို့ဆိုတော့အချိန်ယူရပါတယ်ရှင်ဥမာဟိုတစ်ခုပြပြမယ်ဆိုရင်ဂျပန်လိုနိုင်ငံလိုမျိုးပေါ့နော်အကုန်လုံး technical ဘိုင်းရောငွေကြေးဘိုင်းရောပညာရှင်ဘိုင်းအကုန်လုံးပြည့်စုံတဲ့နိုင်ငံတော်မှာ Fuji တောင်ကိုသူတို့အဲ့ဒီအတွက်ကိုတင်10နှစ်အချိန်ယူပါတယ်ရှင်အဲ့လိုမျိုးပါအော်ဟိုဒါမဲ့ဒီမှာတော့ကျမတို့ကကမန်းထားတာပေါ့နော်တတော်ဝန်ကြီးဌာနနဲ့ကမန်းထားတာတော့နှစ်နှစ်သုံးနှစ်အတွင်းကိုဒီ site တစ်ခုကို nominate လုပ်နိုင်ဖို့အတွက်ဟိုစီစဉ်နေပါတယ်ရှင့
်မြန်မာနိုင်ငံကကမ္ဘာရှေ့ဟောင်းအမွေအနှစ်အဖြစ်သတ်မှတ်လိုတဲ့နေရာနဲ့အဆောက်အဦတွေကိုတင်ပြဖို့နေပြည်တော်မှာမြန်မာအစိုးရသက်ဆိုင်ရာဌာနအသီးသီးကအရာရှိတွေနဲ့ UNESCO ကိုယ်စားလှယ်တွေမှတ်လ28ရက်နဲ့28ရက်နေ့တွေအကြားတွေ့ဆုံဆွေးနွေးကြပြီးအခုလိုဦးစားပေးအမည်စင်းထွက်လာတာလည်းဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံအတွက် UNESCO ကနေရှေးဟောင်းအမွေအနှစ်အဖြစ်ပထမဆုံးအကြိမ်သတ်မှတ်မှာလည်းဖြစ်ပါတယ်။ရှေးဟောင်းအမွေအနှစ်ရှိတဲ့တိုင်းပြည်အဖြစ် UNESCO ကသတ်မှတ်ခံရပြီးရင်တော့တိုင်းပြည်အတွက်အကျိုးမြတ်ဒီအများကြီးရနိုင်တယ်လို့ရှေးဟောင်းသုတေသနဌာနဒုတိယညွှန်ကြားရေးမှူးဦးတန်းစောဦးကပြောပါတယ်
။အဲ့ဒီ site တွေကိုရလာတဲ့အခါမှာ regional local community အတွက်အကျိုးမြတ်ဒီအများကြီးရနိုင်ပါတယ်ခင်ဗျ။အခွင့်အလမ်းတွေတစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့ဒီရှေးအောင်ရင်ချိန်မှုအမွေနှစ်တွေကိုထိမ့်သိမ်းဆောင်ရွက်တဲ့အခါမှာကျွန်တော်တို့တွေမဟုတ်ဘူးပေါ့ international နေပြီးတော့ဤပညာအနာငွေကြေးပူးပေါင်းဆောင်ရွက်နိုင်တဲ့လုပ်ငန်းတွေလည်းပို့ပြီးတော့ရလာမယ်လို့ကျွန်တော်နားလည်မိပါတယ
်မြန်မာနိုင်ငံကရရှိမဲ့အကျိုးမြတ်တွေတဲ့ရင်ကျေးမှုအမွေနှစ်တွေကိုထိမ့်သိမ်းဆောက်ရှောက်ဖို့ငွေကြေးနဲ့ဤပညာပိုင်းဆိုင်ရာအထောက်အပံ့တွေရရှိမှာဖြစ်တယ်လို့တခြားနေရာတွေနဲ့အတွေ့အကြုံဖလှယ်တာတွေအပြင်ကမ္ဘာလက်ခီးတွေလည်းပိုရောက်လာမှာဖြစ်ပါတယ်။ရှေးအောင်မွေနေ့အဖြစ်သတ်မှတ်ဖို့သက်ဆိုင်ရာအစိုးရတွေနဲ့ UNESCO အဖွဲ့တို့ပူးပေါင်းဆောင်ရွက်ကြတာဖြစ်ပေမဲ့ဘယ်နိုင်ငံကဘယ်နေရာတွေကိုသတ်မှတ်မယ်ဆိုတဲ့ဆုံးဖြတ်ချက်ကိုတော့အဖွဲ့ဝင်22နိုင်ငံပါဝင်တဲ့ World Heritage Committee ကမ္ဘာယဉ်ကျေးမှုအမွေအနှစ် Committee ကအစည်းအဝေးထိုင်ပြီးဆုံးဖြတ်တာဖြစ်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ပါရှင်။ VOE မြန်မာပိုင်းစီစဉ်တွေကိုတရရှင်နေနားဆင်နေကြတာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။ VOE မြန်မာပိုင်းရဲ့တောက်ကြနေညအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ24 kHz 12123ည၊လိုင်းတိုမီတာ25 kHz 11965၊လိုင်းတိုမီတာ32 kHz 9395တို့ကနေအတန်လွှင့်နေပါရရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။
အခု2015မှာကျမတို့ရဲ့ပါတီကညနေပိုင်း330ကိုအကုန်လုံးကိုဝင်ပြိုင်ပါမယ်။ပြိုင်တဲ့နေရာမှာလည်းအမျိုးသမီးအမျိုးသားခွဲခြားထားမှုမရှိဘဲနဲ့အရင်ချင်းချင်းတူလို့ရှိရင်အမျိုးသမီးကို
မြမလွှတ်တော်တွင်မှာအမျိုးသမီးတွေရဲ့ပါဝင်မှုနဲ့ပတ်သက်လို့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ပြပေးဖို့ရှိပါတယ်။တခါတုတ္တဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုလည်းကြားမှာပါရှင်။အခုတော့ကျမတို့အမျိုးသမီးကဏ္ဍကိုတင်ပြမှာပါ။ကဘာတဝင်းကလွှတ်တော်တွေမှာအမျိုးသမီးအမတ်တွေပါဝင်မှုဟာစံချိန်တင်းလာတာတွေ့ရတယ်လို့ IPU Inter Parliamentary Union ကစစ်တမ်းကောက်ခံတာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကဆိုရင်လွှတ်တော်အမတ်နေရာတွေရဲ့22ရာခိုင်နှုန်းကိုအမျိုးသမီးတွေယူထားတာတွေ့ခဲ့ရတယ်လို့ IPU ကဆိုပါတယ်။ဒါဟာမကြာသေးမီနှစ်တွေအတွင်းပြင်းပြရာခိုင်နှုန်းနှစ်ဆတိုးလာတာဖြစ်ပါတယ်။IPU ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက်လိုက်ဆာရှလိုက်ပေးပို့တဲ့သတင်းဆောင်မအပေါ်မှာအခြေခံပြီးတော့မြန်မာနိုင်ငံရဲ့လွှတ်တော်မှာအမျိုးသမီးတွေပါဝင်မှုကိုဒီနေပြည်တော်စပူသီရိမဲဆန္ဒနယ်မြေက NLD လွှတ်တော်အမတ်ဒေါ်ဆန္ဒမင်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကတင်ဆက်ထားပါတယ်ရှင် You can bend but Cause it only serves to make me more determined to achieve my final goal. ကဘာထွန်းလွတ်တော်အမတ်တွေနဲ့အမျိုးသမီးအရေးအတွက်ဟာတိတ္တမ900ခိုင်နှုန်းတိုးလာတာဟာသိပ်မများလှဘူးလို့ဆိုရပေမဲ့ IPU Core Inter Parliamentary Union ကတော့တကယ်လို့သာတိုးတက်မှုဟာဒီနှုန်းထားအတိုင်းသွားမယ်ဆိုရင်နောက်နှစ်20အတွင်းလွတ်တော်တွေမှာကြားမအရေးအတွက်ဒန်းတူဖြစ်လာနိုင်တယ်လို့ဆိုပါတယ်မြို့သမီးလွတ်တော်အမအရေးအတွက်တိုးလာတာဟာဥပဒေတွေတတ်မှကိုတာအရေးအတွက်စနစ်တည်ချမှတ်ခြင်းစသဖြင့်အရေးယူဆောင်ရွက်မှုတွေကြောင့်မြို့သမီးတွေဟာလွတ်တော်မှာရွေးချယ်ခံနိုင်မှုပိုပြီးလွယ်ကူစေလာတာဖြစ်တယ်လို့ IPU ကဆိုပါတယ်။နိုင်ငံပေါင်း189နိုင်ငံမှာစစ်တမ်းကောက်ယူရမှာရဝန္ဒါ၊အန်ဒိုရာ၊ကျူဘာ၊ဆွီဒင်နဲ့တောင်အာဖရိကနိုင်ငံတို့ရဲ့လွတ်တော်တွေမှာအမျိုးသမီးအရေးအတွက်ပါဝင်မှုဟာထိတ်ကပြေးနေတာဖြစ်ပါတယ်။မိုက်ခရိုနီးရှားပလောက်ကာတာတို့မှဆိုရင်တွတ်တော်မှာအမျိုးသားအားလုံးဖြစ်ကြပြီးအောက်ဆုံးအဆင့်မှာစီးရင်ဝင်ကြတာဖြစ်ပါတယ်ဒေတာလိုက်ဆိုအမေရိကတိုက်နိုင်ငံတွေမှာအမျိုးသမီးတွတ်တော်အမရေးအတွက်ဟာအမြင့်ဆုံးဖြစ်ပြီးဖြန့်မြန့် 15.2% ခန့်နှုန်းရှိတယ်လို့စီးရင်ခန်းစာမှာဖော်ပြထားပါတယ်ဒါပေမဲ့အာရဗ်ကမ္ဘာခြားမှာပြည်ကြတဲ့နှစ်ကတိုးတက်မှုတွေတွေ့ခဲ့ရပြီးဆာဒီအရေဗျရဲ့ရှောရာကောင်စီမှဆိုအမျိုးသမီး30ခန့်အချင်းခံခဲ့ရပြီးဂျော်ဒန်လွှတ်တော်မှာအမျိုးသမီးလွှတ်တော်မှာပေါင်း18ဦးရွေးချယ်ခံခဲ့ရပါတယ်။ IP တွင်းမှုချုပ်အန်ဒရစ်ဂျိုဆန်ကအာဖရိကနိုင်ငံတွေဟာတိုးတက်မှုဆက်ပြီးမှန်နေတာတွေ့ရတယ်လို့ပြောပါတယ်။လွန်ခဲ့တဲ့နှစ်20နီးပါးကအာဖရိကမှာအမျိုးသမီးလွှတ်တော်အမတ်တွေဟာဆရာကိုင်းနှုံးတဲ့ပိုနေခဲ့တာဖြစ်တယ်လို့ဆိုပါတယ်။ခဏိမှာတော့ 22.500 ခန့်နှုန်းရှိတယ်လို့သူကအခုလိုပြောပါတယ
် Some of the world's best performing countries are in Africa including the best performing country which is Rwanda where they is the first country ever to have more than 60%
ဘာမှအကောင်းဆုံးတိုးတက်မှုကိုစွမ်းဆောင်ပေးနိုင်ခဲ့တဲ့နိုင်ငံတချို့ဟာအာဖရိကတိုက်မှာဖြစ်ပါတယ် Rwanda ဟာထိတ်ကဖြစ်ပြီးလွှတ်တော်မှာ60ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်အောင်လုပ်နိုင်တဲ့ပထမဆုံးနိုင်ငံပါပဲလူလူကစိတ်ဝင်စားလာမယ်လူလူကဖိအားပေးလာမယ်အာယုံစိုက်လာမယ်ထောက်ခံလာမယ်ဆိုရင်အထူးသဖြင့်အာဖရိကနိုင်ငံတွေမှာတွေ့ခဲ့ရတယ်လို့ပါပဲရလက်ကောင်းတွေထွက်ပေါ်လာမှာပါပြီးခဲ့တဲ့နှစ်ကကင်မရွန်မှာကန်ညာမှာတိုဂိုမှာဇင်ဘာဘွေနိုင်ငံတွေမှာတွေ့ခဲ့ရတယ်လို့ပါပဲဒီနိုင်ငံတွေအားလုံးမှာလွှတ်တော်မှာအမျိုးသမီးတွေပါဝင်မှု သိပ်ကိုတိုးတက်လာတာဖြစ်ပါတယ
်ဥရောပမှာအမျိုးသမီးလွှတ်တော်အမအရေးတွေဟာဆက်လက်တိုးနေပြီးမဲ့လို့လေအာရှပစိဖိတ်ဒေသမှာတော့ဒီလိုမျိုးထိမထားအလားတူထိမထားနိုင်တာတွေ့ရတယ်လို့အစီရင်ခံစာမှာထောက်ပြထားပါတယ်ဩစတြေးလျနိုင်ငံမှာရှိတဲ့အမျိုးသမီးလွှတ်တော်အမအရေးအတွက်ကိုသာထက်မတွေ့ရင်ပစိဖိတ်ဝန်းကျင်ဒေသမှာလွှတ်တော်အမတွေဟာ3.2%ခန့်နှုန်းသာရှိတာဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာရောအခြေအနေကဘယ်လိုရှိပါသလဲပြည်သူ့လွှတ်တော်မှာအဖွဲ့ဝင်ပေါင်း440နဲ့330ဟာတိုက်ရိုက်ဝိကောက်ခံကိုယ်စားလှယ်တွေဖြစ်ကြပြီး110ကတော့စစ်တပ်ကခန့်အပ်တဲ့ကိုယ်စားလှယ်တွေဖြစ်ကြပါတယ်အဲ့ဒီမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်အမတ်ဟာ24ဦးရှိတဲ့အတွက်ကြောင့်လေရာနှုန်းအားဖြင့် 5.59 ရာခိုင်နှုန်းရှိတာဖြစ်ပါတယ်စစ်တပ်ကိုယ်စားလှယ်တွေအနေနဲ့တော့အမျိုးသမီးဘုံမှုနှုတ်ဦးကိုဒီနှစ်ဇန်နဝါရီလကခန့်အပ်ခဲ့တာတွေ့ရပါတယ်အမျိုးသားလွှတ်တော်ရဲ့အမတ်နေရာ224နေရာမှာတော့ရွေးကောက်ခံအမျိုးသမီးဟာ၄ဦးသာရှိတဲ့အတွက်ရာနှုန်းအားဖြင့်1.96ရာနှုန်းရှိတယ်လို့ IPU ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2012ကြားဖြတ်ရွေးကောက်ပွဲမှာနေပြည်တော်ဇဘူသီရိမဲဆန္ဒနယ်ကဝင်ရောက်ရွေးချယ်ခံခဲ့ရသူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအဖွဲ့ဝင်ဒေါ်စန္ဒမင်းဖြစ်ပါတယ်။သူဟာတချိန်ကနိုင်ငံရေးအကျဉ်းသားဖြစ်ခဲ့ပြီးလူငင်းချမ်းသာခွင့်နဲ့လွတ်လာသူတူဖြစ်ပါတယ်။လက်ရှိမှာတော့သူဟာအမေရိကန်ပြည်ထောင်စုမှာအမျိုးသမီးဒီမိုကရေစီကွန်ရက်ညီလာခံတက်ရောက်ဖို့ရောက်ရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လွှတ်တော်မှာအမျိုးသမီးလွှတ်တော်မှအခြေအနေတွေနဲ့ပတ်သက်လို့သူ့ရဲ့ပြောပြချက်ကိုတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။အခုဆိုရင်ကျမတို့ပထမဦးဆုံးလွှတ်တော်မှာအမျိုးသမီးရနေပါပါတယ်။ဒါပေမဲ့ဒီအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကိုအပြင်ကအမျိုးသမီးတွေကမြင်ပါတယ်။ဟုတ်လားအခုတင်စီရဲဆိုမှဟိုဒီလူမှုရေးကန်အခန်းကဏ္ဍကိုစိတ်ဝင်စားတဲ့အမျိုးသမီးတွေနိုင်ငံရေးကဏ္ဍကိုစိတ်ဝင်စားတဲ့အမျိုးသမီးတွေကလွှတ်တော်ရေးမှာရှိတဲ့အမျိုးသမီးတွေဘယ်လိုလှုပ်ရှားနေတယ်ဘယ်လိုနိုင်ငံသားတွေသွားပြီးနေလာတယ်ဒီတွင်မှာကကိုယ့်ရဲ့ဟောနော်ဟိုဒီတော့ခုလေးလုပ်ငန်းတွေဘယ်လိုလုပ်တယ်ဆိုတာကိုသူတို့အားကြပါတယ်သူတို့နေမြင်ပါတယ်အဲ့တော့ကျမတို့ထင်ပါတယ်2015မှာတော့ဒီလွှတ်တော်တဲ့ကိုအမျိုးသမီးတွေအများကြီးမရောက်လာနိုင်ဘူးလို့ထင်တယ်အမျိုးသမီးတွေနိုင်ငံရေးမှာစိတ်ဝင်စားမှုပုံမှန်ရှိလာပါတယ်အဲ့လိုမျိုးအခွင့်အရေးတွေပေးဖို့ကတော့ပါတီတွေမှာလည်းတာဝန်ရှိပါတယ်အဲ့တော့ကျမတို့ရဲ့ပါတီမှာဆိုမူဝါဒခါမှတ်တာရှိပါတယ်ကိုယ်စလဲလောင်းရွေးမယ်ဆိုရင်အမျိုးသမီးနဲ့အမျိုးသားအရေးချင်းတူညီတဲ့ခါမှာအမျိုးသမီးကိုဦးစားပေးပါမယ်ဆိုတဲ့မူဝါဒရှိပါတယ်အဲ့တော့အခု2015မှာကျမတို့ရဲ့ပါတီကဟိုညနေပိုင်း330ကိုအကုန်လုံးဝင်ပြိုင်ပါမယ်ပြိုင်တဲ့နေရာမှာလည်းအမျိုးသမီးအမျိုးသားခွဲခြားထားမှုမရှိသေးနဲ့အရေးချင်းချင်းတူလို့ရှိရင်အမျိုးသမီးကိုဦးစားပေးပြီးကျမတို့ဒီကိုယ်စလဲလောင်းရွေးမှာပါ
โอเคအဲ့ဒီကကြာကြာတော့ဒေါ်စန္ဒမင်းနေလေဒီလွှတ်တော်ကိုယ်စားလှယ်တူဦးဖြစ်လာပြီဆိုတော့အမျိုးသမီးတွေအနေနဲ့ပေါ့နော်စောစောကပြောသလိုဒီ2015ရွေးကောက်ပွဲမှာဒေါ်စန္ဒမင်းတို့ပါတီကနေဘရမာပူပါဝင်လာဖို့မျှော်လင့်နေဆိုတော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်လာဖို့ကဘာလိုအပ်ပါလဲရှင
်ကိုယ်စားလှယ်လောင်းဆိုတာကဟိုပေါ့နော်အဓိကနံပါတ်1အရေးချင်းရှိဖို့လိုအပ်ပါတယ်နံပါတ်2ကတော့ပညာတတ်ဖို့လိုအပ်ပါတယ်ဒါမှလည်းနောက်ပြီးတော့ပုံသူတာကျွယ်ဝမှုလိုအပ်ပါတယ်သတိရှိဖို့လိုအပ်ပါတယ်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဖြစ်လာပါတယ်လွှတ်တော်တွေကိုရောက်လာပြီးတော့ဘာမှမပြောရင်ဘူးရေမတုတ်ထိုင်နေရဆိုရင်တော့သူ့အတွက်ကဟိုအချိန်ကုန်ပါတယ်အဲ့ဒီအတွက်အဲ့ဒီလိုမျိုးအမျိုးသမီးတွေမဖြစ်အောင်ကျမတို့ကစော်ရီးတွေကအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဟိုရွေးချယ်တဲ့အခါမှာနံပါတ်1ကတော့သတိရှိရပါမယ်ပြောရဲဆိုရဲရမယ်နောက်ပြီးပညာတိုက်ရမယ်အရေးချင်းရှိရမယ်ဒီသုံးချက်နဲ့ပြည့်စုံဖို့လိုအပ်ပါတယ်နောက်ဆုံးချက်ကတော့ကိုစားပြည့်တဲ့ပါတီကိုသက်ဆိုင်ဖို့လိုအပ်ပါတယ်ဒ
ါပါကျမတို့ဒီမြန်မာနိုင်ငံကလည်းเนาะလူကြီးအသက်60ကျော်ရှိတဲ့နေရာမှာတဝက်ကအမျိုးသမီးတွေဖြစ်တယ်လေဆိုအမျိုးသမီးကိုစားပြုမှုကလည်းတိတ်ကိုငဲနေတဲ့အတွက်ကြောင့်လေ့လာရတဲ့လောက်ပေါ့နော်အမျိုးသမီးတွေအနေနဲ့ဒီမိသားစုတာဝန်စာဝန်ကြီးတာဝန်စသဖြင့်နေအချိန်ကုန်နေတာကိုအများအပြားတွေ့ရတယ်လေဆိုတော့အမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်လှုပ်ရှားလာပြီးတော့ပေါ့နော်အဆုံးဖြတ်ပေးနိုင်တဲ့ယာရုတွေမှာပါဝင်လာမှအမျိုးသမီးရေးတို့ကိုယ်နိုင်ငံကောင်စားရေးတို့ကိုအမျိုးသမီးတွေရှုထောင့်ကနေဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်အထူးသဖြင့်ကျမတို့ဒီအင်းဒီချင်းနိုင်ငံတွေမှာလည်းအမျိုးသမီးကောင်းဆောင်တွေအမျိုးသမီးလွှတ်တော်အမတ်တွေတော်တော်လေးကိုထွန်းထွန်းပေါက်ပေါက်ပေါ်ထွက်လာပြီဆိုတဲ့အခါကျတော့အကောင်းဆုံးဘယ်လိုအကြံပေးချင်ပါလဲရှင်
။ကောင်းဖို့အကြံဉာဏ်ပေးချင်တာတော့ကျမကိုယ်စားဟိုပေါ့နော်ကျမကိုယ့်ကိုယ်ကိုချိန်ပြီးပြောရမယ်ဆိုရင်တကယ်တမ်းဆိုတော့မိသားစုအရေးနဲ့ကျမတို့ဒီနိုင်ငံရေးကိုဟိုလှုပ်ရှားတဲ့အခါမှာပါဝင်ဆောင်ရွက်တဲ့အခါမှာ balance ညီဖို့တော့လိုအပ်ပါတယ်။ဘာလို့ဆိုတော့ကျမတို့ဥက္ကဋ္ဌပြောထားပါတယ်လွှတ်တော်ကိုယ်စားဆိုတာ24နာရီလုံးဒီတီရှိပါတယ်။ကျမတို့ကအဲ့တော့အခုဆိုရင်ကျမကိုယ်တိုင်ဆိုရင်လည်းကျမဟာ ကျွန်မမှာအခုဆိုမိသားစုမရှိပါဘူးအဲ့လိုဖြစ်တဲ့အတွက်ကျွန်မတယောက်တည်းဖြစ်တဲ့အတွက်24နာရီလုံးဒီတော့ကိုလှုပ်ရှားနေရပါတယ်အဲ့တော့အမျိုးသမီးစွတ်တော်ကိုယ်စီတယောက်ဖြစ်လာပဲဆိုရင်အမျိုးသားနဲ့မတူပါဘူးကျွန်မတို့မှာအမျိုးသမီးတွေဖြစ်တဲ့အတွက်အိမ်နောက်တာဝန်ရှိတယ်ဝတ္တရားတွေရှိတယ်ဒါတွေအားလုံးကိုကျွန်မတို့ကလက်လူရှုထားရတဲ့အခြေအနေမှာအခုကိုရှိနေပါတယ်ဘာလို့လဲဆိုတော့ကျွန်မတို့တိုင်းပြည်ကအခုချိန်ကအပူပြောင်းကာလဖြစ်တဲ့အတွက်အားလုံးကပြင်းပြင်းလေးတဲ့အချိန်ကာလလည်းဟုတ်သေးတဲ့ခါကျတော့နေရာတိုင်းမှာအားလုံးကလိုအပ်နေတာဖြစ်တဲ့ခါကျတော့ကိုယ်စီလောင်းတဦးဖြစ်လာပြီဆိုရင်အရန်အလုံများပါလေအဲ့တော့အရင်ဆုံးကိုယ်စီလောင်းလုပ်မယ်လို့စိတ်ပိုင်းဖြတ်ထားတယ်ဆိုရင်တော့ကို့မှာမိသားစုရှိတယ်ဆိုရင်မိသားစုအရင်းနဲ့ဒီကိုယ်စီလောင်းအရေးကိုလုပ်မယ်ကိစ္စမျိုးကိုအချိန်ကိုအမရတာအောင်တုံးတက်ဖို့လိုအပ်ပါတယ်ဒါပေမဲ့လည်းတကယ်တမ်းဆိုလို့ရှိရင်တော့ဒီအမျိုးသမီးတွေကကိုယ်စီလောင်းဖြစ်လာပြီဆိုလို့ရှိရင်တော့ဒီကိုယ်စီလေရဲ့ကိစ္စကတော့90ရာခိုင်နှုန်းတော့အထင်ပြေးရပြီးတော့ကိုယ့်ရဲ့မိသားစုကြီးကို30ရာခိုင်နှုန်းလောက်ပဲပေးနိုင်ပါတယ်။အဲ့တော့ကြံခဲ့တယ်ကိုယ့်ရဲ့မိသားစုမှာကြံခဲ့တယ်ကိုယ့်ရဲ့မိယောက်ျားကိုယ့်ရဲ့သားသမီးတွေအားလုံးကဒါကိုနားလည်ပြီးဖို့လိုအပ်ပါတယ်။နားမလည်သေးဘူးဆိုရင်တော့မျိုးသမီးတွတော်ကိုယ်စီလောင်းဟာတွတော်ထဲမှာအလုံးလုံးဖို့အောင်မြင်မှုဆိုတာဖြစ်ခဲ့ပါတယ
်။ဒေါ်လလတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ပြီးတဲ့နောက်မှာတော့သုတဆုံလင်းအမေရိကန်တခွင်ကိုဒေါက်ခင်ဆိုးဝင်းကတင်ဆက်မှာပါရှင
်။အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့မတ်လအတွင်းအခိုက်တန့်တွေကကောင်းလို့ရရလေးတွေရွေးပြီးဘဟုသုတအဖြစ်ပြောပြမယ်လို့စီစဉ်ထားပါတယ်ရှင်။ဒီမှာဒီမှာနှစ်30အတွင်းပထမဆုံးအကြိမ်ဖြစ်နေအခုသံကောင်းစည်ရင်ကောက်တော့မယ်ဆိုလို့အမေရိကမှာပထမဆုံးသံကောင်းစည်ရင်ကောက်ခဲ့တဲ့နောက်ခံတမိုင်းချောင်းကိုပြောပြမလားလို့စိတ်ကူးမိတယ်ဆုမွန်ရေ
အမေရိကမှာဘယ်တုန်းကနေစပြီးတော့သံကောင်းစည်ရင်ကောက်ခဲ့တာတဲ့တုန်
းအမေရိကန်ပြည်ထောင်စုမှာပထမဆုံးအကြိမ်သံကောင်းစည်ရင်ကောက်ဖို့အတွက်ကွန်ဂရက်လွှတ်တော်ကနေ1990ပြည့်နှစ်မတ်လ2ရက်နေ့တုန်းကရန်မုံငွေခွဲဝေချထားပေးခဲ့တာတဲ့အဲ့ဒီတုန်းကအမေရိကန်ပြည်နယ်16ခုနဲ့အိုဟိုင်းယိုးပိုင်တဲ့နယ်မြေမှာပြည်ထောင်စုမာရှယ်စ်ကြီးတွေကယာနဲ့ချီတဲ့လက်ထောက်တွေနဲ့မြင်းတွေစီးပြီးလူဦးရေစီးရင်ကောက်ခဲ့ကြတာဆိုပဲ
အဲ့ဒီတုန်းကအမေရိကမှာလူဦးရေကဘယ်လောက်ရှိခဲ့တာလဲယ
အဲ့ချိန်တုန်းကလူဦးရေက၄သန်းနီးပါးလောက်ပဲရှိတာတဲ့ဗာဂျီးနီးယားပြည်နယ်ကလူဦးရေအများဆုံးပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲလ်ဖီးယားမြို့ကြီးကတော့မြို့ကြီးတစ်မြို့အနေနဲ့လူဦးရေအများဆုံးဆိုပဲ
သကောင်စင်းကဘယ်နှစ်နှစ်မှတစ်ကြိမ်ကောက်တာလဲအန်တီ
အမေရိကန်ဖွဲ့စည်းပုံအရကွန်ဂရက်လွှတ်တော်ပထမဆုံးအကြိမ်ခေါ်ယူပြီး3နှစ်အတွင်းမှတစ်ကြိမ်ကောက်မယ်အဲ့ဒီနောက်ပိုင်းမှာ10နှစ်တစ်ကြိမ်ကောက်ရတယ်လေအမေရိကန်အောက်လွှတ်တော်အမတ်ဦးရေကကိုစားပြုတဲ့ပြည်နယ်ရဲ့လူဦးရေပေါ်မှာမူတည်ပြီးတွက်ချက်တာလေဒါကြောင့်မလို့လူဦးရေစီးရင်ကတိတ်အရေးကြီးတယ်နောက်ပြီးတော့ပြည်နယ်တစ်ခုရဲ့အခွန်အတုပ်ကောက်တဲ့နေရာမှာလေလူဦးရေကအဓိကကြပြန်ရောနိုင်ငံအနေနဲ့စီးပွားရေးဆိုင်ရာစီးရင်စရာတွေအသေးစိတ်တွေကလူဦးရေနဲ့လည်းဆက်ဆံနေတာလေအခုလောလောဆယ်မှာတော့အမေရိကန်ပြည်ထောင်စုရဲ့လူဦးရေက318တန်းလို့ခန့်မှန်းထားတယ်ဆိုမှရေဒါနဲ့ဆိုမှအလက်ဇန်းဒါဂရီယမ်ဘဲလ်ဆိုတဲ့ပုဂ္ဂိုလ်အကြောင်းကိုကြားဘူးလား
တယ်လီဖုန်းဆက်ပြီးတော့တီထွင်တဲ့သူမဟုတ်လားသူကအမေရိကန်ပဲလေ
တကယ်တော့အလက်ဇန်းဒါဂရီယမ်ဘဲလ်ကိုစကော့တလန်ကအက်ဒင်ဘာရာမြို့မှာ1848ခုနှစ်မတ်လ3ရက်နေ့ကမွေးဖွားခဲ့တာတဲ့သူကအက်ဒင်ဘာရာနဲ့လန်ဒန်မြို့မှာပညာသင်ယူပြီးတော့1880ပြည့်နှစ်မှာကနေဒါနိုင်ငံကိုပြောင်းပြီးအခြေချခဲ့တယ်1880ခုနှစ်သူအသက်24နှစ်အရွယ်ကြမှအမေရိကန်ပြည်ထောင်စုကိုပြောင်းလာခဲ့တာလေ
တယ်လီဖုန်းသက်သွယ်ရေးကိုဘယ်တော့မှတီထွင်ခဲ့တာလဲဟင်အန်တီ
မစ္စတာဘဲလ်ကကျောင်းဆရာဘဝမှာသူ့အဖေတီထွင်ခဲ့တဲ့နီးနဲ့စွန့်အားနားမကျတဲ့သူတွေကိုစကားပြောနိုင်အောင်ကြိုးစားခဲ့တယ်1880ပြည့်နှစ်တွေထဲမှာတယောက်ကပြောလိုက်တဲ့အတန်ကိုတခြားတနေရာကနေကြားနိုင်တဲ့ transmitting စနစ်ကိုစမ်းသပ်တာအောင်မြင်ခဲ့ပြီးတော့1889ခုနှစ်မှာ Bell Telephone Company ကိုထူထောင်ခဲ့တယ်လေတယ်လီဖုန်းကိုတီထွင်ရုံတင်ဘဲကမလဲစုမွေသူက National Geographic Society ကိုလည်းပူးတွဲတီထောင်ခဲ့သေးတာလေ19ရာစုကုန်ပိုင်းနဲ့20ရာစုအစပိုင်းမှာလေယာဉ်တွေနောက်အမြန်မောင်းနေနိုင်တဲ့မော်တော်ဘုတ်တွေကိုလည်းစမ်းသပ်တီထွင်ခဲ့ပြီးတော့တစ်ဖက်ကလည်းစွန့်အားနားမကျသူတွေအတွက်အကျိုးရှိတာတွေကိုဆောင်ရွက်ပေးခဲ့သေးတယ်လေ
။သူကအမေရိကန်နိုင်ငံသားအဖြစ်ခံယူခဲ့မှာပေါ့နော်
။1882ခုနှစ်မှာမစ္စတာဘဲလ်တယောက်အမေရိကန်နိုင်ငံသားအဖြစ်ခံယူခဲ့တယ်လေ။မစ္စတာဘဲလ်ဟာကနေဒါနိုင်ငံ Nova Scotia မြို့ကနွေရာသီအပန်းဖြေတဲ့သူ့ရဲ့အိမ်မှာ1922ခုနှစ်အသက်85နှစ်အရွယ်မှာကွယ်လွန်ခဲ့တယ်လေ။ဆိုမှရင်အမေရိကမှာလူပြူလူမြဲခွဲခြားဆက်ဆံခဲ့တယ်ဆိုပေမဲ့လို့1885ခုနှစ်မတ်လ5ရက်နေ့တုန်းကတော့ Mississippi ပြည်နယ်ကိုစားပြုထက်လွတ်တော်အမတ်က Blanche Kelso Bruce တဲ့သူကပထမဆုံးလူမြဲအထက်လွတ်တော်အမတ်ဖြစ်နေတာဝန်ယူခဲ့ရတာလေ။
ဟုတ်လား Mrs. P ကအမေရိကရဲ့တောင်ပိုင်းပြည်နယ်နော်အဲ့ဒီပြည်နယ်တွေမှာလဲလူမဲတွေကိုခွဲခြားဆက်ဆံခဲ့ကြတာပဲမဟုတ်လား
အဲ့ဒီခေတုန်းကလူမဲတွေကိုခွဲခြားဆက်ဆံတဲ့နေရာမှာ Virginia ပြည်နယ်ကအစိုးဆုံးပဲစုမုံရေ Mr. Bruce က American ပြည်တွင်းစစ်မဖြစ်ခင်1862ခုနှစ်မှာ Virginia ပြည်နယ်ရဲ့ကျွန်းဘဝကနေထွက်ပြေးလွတ်မြောက်လာခဲ့ပြီးတော့ Missouri ပြည်နယ် Hannibal ဆိုတဲ့မြို့မှာအခြေချခဲ့တယ်လေအဲ့ဒီ Hannibal မြို့မှာသူကလူမဲတွေအတွက်စာသင်ကျောင်းတစ်ကျောင်းကိုထူထောင်ပေးခဲ့တယ်သူကိုယ်တိုင်ကလည်း Ohio ပြည်နယ်က Oberlin College မှာပညာဆက်တင်ပြီးတော့စီးပွားရေးလုပ်ငန်းနဲ့လေယာဉ်စိုက်ပျိုးရေးဘွဲ့ရခဲ့တယ်လေ
သူကဘလို့လောက်ပြီးတော့ထွန်းထွန်းပေါက်ပေါက်အထက်လွတ်တော်အမတ်ဖြစ်ခဲ့တာတဲ့လေ
ဟုတ်တယ်သူဟာတကယ်တော့တိတ်ကိုချီကျူးဂုဏ်ယူဖို့ကောင်းတဲ့ပုံကိုကြီးတယောက်ပါပဲကွယ်မစ္စတာဘဲလ်က American ပြည်တွင်းစစ်အပြီးမှာ Mississippi ပြည်နယ်ကိုပြောင်းပြီးအခြေချနေထိုင်ခဲ့ရာကတိတ်ပြီးချမ်းသာကြွယ်ဝတဲ့မြေပိုင်ရှင်တထေးကြီးဖြစ်သွားတယ်တဲ့နောက်ထူးဆန်းတာကသူက Republican Party ဝင်ဖြစ်တယ်ရက်ွက်မြို့နယ်ခရိုင်ပြည်နယ်အဆင့်ဆင့်ရဲ့နိုင်ငံရေးနယ်ပယ်မှာအောင်မြင်လာပြီးတော့နောက်ဆုံး American အထက်လွှတ်တော်အမတ်ဖြစ်နေ1885ခုနှစ်ကနေ1882ခုနှစ်ထိတောင်တာဝန်ယူခဲ့ရတာလေသူအထက်လွှတ်တော်အမတ်ဘဝနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုပွင့်ပွင့်လင်းလင်းကာကွယ်ခဲ့တယ်အာဖရိကနယ်ဘဝ American လူမဲတွေရဲ့အခွင့်အရေးတွေမကဘူးတဲ့တရုတ်ပြည်ကနေလာကြတဲ့အခြေချနေထိုင်သူတွေနဲ့ဒေသခံ American Indian တွေရဲ့အခွင့်အရေးအတွက်ကိုလည်းသူအကြီးအကျယ်ခုခံကာကွယ်ခဲ့သေးတယ်လေ
ဩလူမဲတွေထဲမှာသူကအတော်ကိုထူးချွန်ထက်မြက်တာပဲနော်လူမဲတွေထဲကပထမဆုံးအထက်လွှတ်တော်အမတ်ကိုတော့သိပါပြီအမျိုးသမီးတွေကရောအန်တီ
မျိုးသမီးလည်းရှိတာပေါ့ကွယ်သမရဖရန်ကလင်ရူးဇဗယ်လက်ထက်1933ခုနှစ်မတ်လ9ရက်နေ့တုန်းကဖရန်စစ်ပါကင်းဆိုတဲ့အမျိုးသမီးကိုပထမဆုံးအစိုးရဝင်ကြီးအဖွဲ့ဝင်အဖြစ်တာဝန်ပေးအပ်ခဲ့တာလေ
သူကဘာဝင်ကြီးလဲရင
်မစ်ပါကင်းစ်ကလူ့သမားဝင်ကြီးဌာနရဲ့ဝင်ကြီးပေါ့ဝင်ကြီးပါကင်းစ်ကသမရရူးဇဗယ်ရဲ့လူမှုဖူလုံရေးအငိမ့်စားလှစားခံစား권ကိုအကြီးအကျယ်ထောက်ခံခဲ့တယ်။အသက်မပြည့်သေးတဲ့ကလေးတွေကိုအလုတ်ခိုင်းစေတာကိုလည်းကန့်သက်တာတွေလုပ်ဖို့ကြိုးစားခဲ့တယ်။အငိမ့်ဆုံးလှစားနဲ့တနေ့ကိုအလုတ်ချိန်၈နာရီသတ်မှတ်ပေးနိုင်ခဲ့တာတွေဟာလေဝင်ကြီးပါကင်းစ်ရဲ့ထက်မြက်တဲ့ဆောင်ရွက်ချက်တွေတဲ့။ဝင်ကြီးပါကင်းစ်ရဲ့ဆွမ်းဆောင်မှုတွေဟာ American စီးပွားရေးပြက်ကတ်ထဲကနေလွတ်မြောက်ခဲ့တဲ့အခရာကျတဲ့အုတ်မြစ်တွေအဖြစ်နဲ့ဒီကနေ့အထိမှတ်တမ်းတင်နိုင်ခဲ့ကြတယ်လေ။ဆူမွေအမေရိကန်ပြည်ထောင်စုမှာပထမဆုံးငွေဆက်ကူထုတ်လုပ်ခဲ့တာကလည်း1862ခုနှစ်မတ်လ10ရက်နေ့ကတဲ့
ငွေဆက်ကူတွေမထုတ်ခင်ကဒင်းကားပြားတွေပဲတုံးခဲ့ကြတာထင်တယ်
။ဒါပေါ့ရွှေနဲ့ငွေဒင်းကားတွေကိုတုံးခဲ့တာလေဒင်းကားတွေဆိုတော့အလေးချိန်စီးတာပေါ့ကွယ်ခရီးသွားရင်တဲရတာအဆင်မပြေဘူးဒါကြောင့်မလို့ကွန်ဂရက်စ်လွှတ်တော်ကနေငွေဆက်ကူရိုက်နှိပ်ဖို့အတွက်တီးပြုတ်ပေးခဲ့ရတာပေါ့အဲ့ဒီတုန်းကပြည်ရင်းစစ်ကလည်းဖြစ်နေတော့အကုန်ကြကများတယ်တဲ့ပထမဆုံးထုတ်တဲ့ငွေဆက်ကူတွေက5ဒေါ်လာတန်း10ဒေါ်လာတန်းဒေါ်လာ20တန်းတွေပေါ့ကွယ်စုမစပိန်တုတ်ကွေးဆိုတာကကြားဘူးလား
အန်ဒီဟိုတလောကစပိန်သွားပြီးတော့ပြန်လာတာတုတ်ကွေးမိလာလို့လား
မဟုတ်ပါဘူး1918ခုနှစ်မတ်လ17ရက်နေ့တုန်းကတဲ့ကန်ဆက်စ်ပြည်နယ်ဖို့ဒ်ရိုင်လီစစ်တပ်ကအမေရိကန်စစ်သား108ယောက်တောင်မှတုတ်ကွေးကွေးခဲ့ကြတာတော့
အန်ဒီကလည်းတုတ်ကွေးကွေးတာများအဆန်းလုံးလို့
ဒီလိုစုမွေရဲ့1920ပြည့်နှစ်မှာဥရောပတိုက်စပိန်နိုင်ငံကတဆင့်ကူးစက်ခဲ့တဲ့တုတ်ကွေးကတကမ္ဘာလုံးလူဦးရေရဲ့တရာဂိုင်းနှုန်းကျော်ဖြစ်တဲ့လူဦးရေ22သန်းကိုတောင်ဖျားနာစေခဲ့တာဆိုပဲအမေရိကန်တခွင်လုံးမှာတော့လူဦးရေရဲ့25ရာဂိုင်းနှုန်းတောင်မှတုတ်ကွေးကွေးခဲ့ကြတာတဲ့အဲ့ဒီတုတ်ကွေးပိုးကစပိန်နိုင်ငံကိုလည်းအာရှနိုင်ငံတနိုင်ငံကနေပြန့်နှံ့ကူးစက်ခဲ့တာဆိုပဲ
တုတ်ကွေးကြောင့်သေတဲ့လူရှိလားယင်
ရှိတာပေါ့ကွယ်အမေရိကန်ပြည်ထောင်စုမှာအဲ့ဒီတုန်းကတုတ်ကွေးကြောင့်တည်တဲ့လူ9သိန်းအထိတောင်ရှိခဲ့တာပထမကမ္ဘာစစ်အတွင်းကျဆုံးခဲ့တဲ့အမေရိကန်စစ်သားတွေတဲ့တောင်မှပိုများသေးတာဆိုပဲအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာမှော်ကွန်းတင်ခဲ့ရတဲ့မတ်လအတွင်းခိုက်တန့်လေးတွေကကောင်းလို့ရရလေးတွေရွေးပြီးဗဟုသုတအဖြစ်တင်ဆက်ခဲ့တာပါတောတာရှင်ပေါင်းဗဟုသုတအဖျားပြားတိုးပွားကြပါစေရှင်
ဒေါက်ခင်ဆိုးဝင်းတင်ဆက်နေတဲ့သုတဆောင်လေးအမေရိကန်တခွင်ပါရှင်ဆက်လက်ပြီးတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ရအောင်ပါရှင်
ဒီတစ်ပတ်တော့တဘာဝကပေးတဲ့မကုန်ခန်းနိုင်တဲ့လေကနေစွန့်ရင်ထုတ်ယူတဲ့ကံယူရန်ဒေတာတွေကလေတလက်တွေကနေမုန်တိုင်းတွေကိုဘလို့အားပျော်စေတယ်ဆိုရယ်အမေရိကန်သိပ္ပံပညာရှင်တွေရဲ့လ ీల တွေ့ရှိချက်တွေကိုပြောပြပါရစေ။ဒီကနေ့ကဘာမှာရက်စစ်တအားရရှိဖို့အတွက်အလင်းမြန်အသုံးပြုလာတဲ့စွန့်ရင်တစ်ခုကတော့ Wind Energy လို့ခေါ်တဲ့လေစွန့်ရင်ပဲဖြစ်ပါတယ်။2012ခုနှစ်အတွင်းမှာပဲကဘာတဝန်းလေစွန့်ရင်အသုံးချမှုက19ရာခိုင်နှုန်းတိုးတက်လာပြီးတာပိုင်ပေါင်းတသိန်းခွဲကျော်နိုင်ငံပေါင်း90မှာလေပတ်နေကြပြီဖြစ်ပါတယ်။ဒီလေစွန့်ရင်တာပိုင်တွေဟာလျှက်စစ်ကိုဖန်တီးနိုင်အောင်သာမကပဲကံယူရန်ဟာရီကိန်းမုန်တိုင်းတွေကိုပါအားပျော့စေနိုင်နိုင်မယ်လို့ယူဆလာကြပါတယ်။ဒီကြောင်းလီလာတွေ့ရှိချက်တွေနဲ့ပတ်သက်ပြီး VOA သတင်းတောက် Rosin Scarborough မေးမြန်းထားချက်တွေကိုပြောပြပေးပါရစေ။ Stanford တက္ကသိုလ် Engineer ဌာနကပါမောက်ကမတ်ဂျေကော့ပ်ဆန်ဟာလေတုညဉ့်ဉန်းမှုတွေစွန့်ရင်ကမ္ဘာရာသီဥတုနဲ့မိုးလေဝသဆိုင်ရာတွေကိုလေ့လာတဲ့အလွန်ရှုပ်ထွေးတဲ့ကွန်ပျူတာပုံစံတစ်ခုကိုဆယ်စုနှစ်အတော်များများစူးစမ်းပြီးပြုစုခဲ့သူပါအခုတဘာဝကပြီးတဲ့မကုန်ခန်းနိုင်တဲ့နေလေနဲ့ရေတွေကနေစွန့်ရင်ထုတ်ယူတဲ့ဆက်မှုလုပ်ငန်းတွေထဲမှာကံယူရန်ဒေသတွေမှာတည်ထားတဲ့လေအားသုံးစက်ရုံတွေကိုဟာရီကိန်းမုန်တိုင်းရဲ့ပြင်းအားကဖျက်ဆီးပစ်နိုင်မပစ်နိုင်မေခွန်းထုတ်เสียဖြစ်လာချိန်မှာတော့ပါမောက်ခဂျေကော့ပ်ဆန်ကသူ့ရဲ့ကွန်ပျူတာမော်ဒယ်တွေနဲ့တွက်ချက်ခဲ့ပါတယ
် The first thought I had was well maybe the turbines would extract enough power from the hurricane
ထမားဆုံးကျွန်တော်ခေါင်းထဲဝင်လာတဲ့အတွေ့ကတကယ်လို့များဒီဟာရီကိန်းမှာရှိတဲ့စွမ်းအင်တွေကိုတာပိုင်တွေကနေယူပြီးသုံးလိုက်နိုင်မယ်ဆိုရင်ဒီဟာရီကိန်းဆိုတာပျောက်သွားနိုင်တယ်ဆိုတာပါပဲဒါပေမဲ့ကနန်းတွေသုံးပြီးတွက်ချက်မပြနိုင်သေးဘူးဒါကိုတက်သေးပြလို့မရနိုင်ဘူးလေ
ဒါကိုတက်တည်ပြလို့ရအောင်ကနန်းတင်ချကင်းကနန်းတွေနဲ့သူ့ရဲ့ computer model ထဲမှာထည့်ပြီးတွက်ချက်ထားတာကို Nature Communication စာဆောင်ထဲမှာဖော်ပြခဲ့ပါတယ်။ American အရှိတ်ချန်နဲ့ပင်လယ်ကွေ့ကမ်းရိုးတန်းဒေသတစ်လွှာမှာမကြသေးခင်နှစ်တွေအတွင်းရိုက်ခတ်ခဲ့တဲ့ပြင်းထန်တဲ့ Hurricane မုန်တိုင်းကြီးတွေတဲက၃ခုကိုတိုင်းထွာထားတဲ့အချက်လက်ကင်းကနန်းတွေကိုသူကသုံးခဲ့တာပါ။သူ့ရဲ့ computer model ထဲမှာဒီမုန်တိုင်းကြီးတွေကြောက်ရွံ့ရာလမ်းကြောင်းထဲမှာလေစွန့်ရင်တုံးတာပိုင်ဆက်ကြီးတွေတောင်းနဲ့ချီးပြီးချထားရင်ဘာဖြစ်မလဲဆိုတာကိုထည့်သွင်းတွက်ချက်ခဲ့ပါတယ်
။ We found that the hurricanes would be dissipated quite a bit if you have large arrays of offshore wind turbines.
ကလွန်ဒီတာကလေစွန့်ရင်တုံးတာပိုင်ဆက်ကြီးတွေမှာဒလက်ကြီးတွေရှိမယ်ဆိုရင် hurricane မုန်တိုင်းကတနေရာတည်းဝင်တိုးမနေတော့ပဲသူ့ရဲ့အရှိန်ပြန့်သွားတာကိုတွေ့ရပါတယ်။မုန်တိုင်းပြင်းအားဟာ89ရာခိုင်နှုန်းလောက်အထိရော့သွားနိုင်တယ်လို့လေတိုင်နှုန်းကလည်းရာခိုင်နှုန်း90လောက်ဒါမှမဟုတ်ဒီထက်ပိုပြီးတော့မှရော့သွားတာကိုတွေ့ရပါတယ်
။အခုလိုလေတိုင်နှုန်းရော့သွားတဲ့အတွက်တာပိုင်တွေပျက်စီးမဲ့အန္တရာယ်ကိုလည်းအကာအကွယ်ပေးရရောက်နေတာပါ။ Hurricane ဝင်လာပြီဆိုရင်မုန်တိုင်းထိပ်ဖျားမှရှိနေတဲ့စွမ်းအင်ကိုလဲနေတဲ့ဒလက်တွေကနေဖယ်လိုက်နိုင်တယ်လို့အနောက်ဘက်ကလေကိုပါအားပျော့စေတယ်လို့ပါမောက်ခဂျေကော့ပ်ဆန်ကရှင်းပြပါတယ်။ဒီလိုအရှိန်ရော့သွားတာဟာလှိုင်းလုံးကြီးတွေကိုသိမ့်မြင့်တက်မလာစေပဲကမ်းခြေကိုလာရိုက်စေတဲ့လှိုင်းတွေကိုတွန်းအားပေးတဲ့လေရဲ့ပြင်းအားကိုပါလျော့ပါစေတယ်လို့ဆိုပါတယ်
။ So by the time the hurricane gets to shore it's significantly weakened and
ဒီဖြစ်စဉ်ကဟာရီကိန်းမုန်တိုင်းကမ်းခြေကိုဝင်တဲ့အခါမှာတိတိတတကိုအားပျော့သွားစေတာပါ။မုန်တိုင်းအားပြင်းနေဆိုတာလေကရေပြင်ပေါ်မှာအတော်ဝေးဝေးဖြတ်လာပြီးတိုက်ခိုက်ရှင်ကရလာတာမို့သူအားပျော့သွားရင်မုန်တိုင်းလည်းအားပျော့သွားတာမျိုးပါ။ဒါကြောင့်ကမ်းလွန်ပင်လယ်ပြင်ထဲမှာတာပိုင်ဒလက်ကြီးတွေချထားမယ်ဆိုရင်ရလာနိုင်တဲ့အကျိုးနှစ်ခုကလေပြင်းအားကိုရောစေမယ်။နောက်မုန်တိုင်းကိုပါအားပျော့သွားစေမှာဖြစ်ပါတယ
်။ပါမောက်ခဂျေကော့ပ်ဆန်နဲ့တူသူ့တေသနလှုပ်ဆောင်ခဲ့တဲ့သူကတော့ဒလဝဲတက္ကသိုလ်ကပါမောက်ခခရစ်စတီနာအာချာပါ။မုန်တိုင်းအားပြင်းလာမယ်ဆိုရင်ရေကြီးလာတာနဲ့အမျှတေဆုံးမှုတွေလည်းနောက်ဆက်တွဲတွေ့လာရမှာဖြစ်ပါတယ်။ဒီလိုမျိုးမတွေ့ကြုံစေရဖို့အတွက်ရေတားနိုင်တဲ့နံရံတွေကျွန်းတွေကိုချထားပြီးမုန်တိုင်းလာရလမ်းကြောင်းမှာဂျားကန်တပွဲလှုပ်ထားပေးနိုင်တယ်လို့ပါမောက်ခအာချာကပြောပါတယ်
။ We thought we could actually act on the wind which is the driving force of
မုန်တိုင်းကိုအပြင်းလာစေတဲ့စွမ်းအားဖြစ်အောင်လေကလှုပ်ပေးနိုင်တယ်လို့ကျမတို့စဉ်းစားခဲ့ပါတယ်။ဒါကြောင့်လေတိုက်နှုန်းကိုလျော့အောင်လှုပ်ပေးနိုင်မယ်ဆိုရင်ပြင်းထန်တဲ့မုန်တိုင်းတွေဖြစ်မလာအောင်လျှော့ပေးနိုင်တဲ့သဘောပါ
။ကမ်းလွန်ပင်လယ်ပြင်ထဲမှာ လေတလက်တွေချထားပေးဖို့ကောင်းတဲ့နေရာတွေကိုသူတို့ကတွက်ချက်ပြီးအကြံပေးပါတယ်။လေအားလျှက်စစ်စွန့်ရင်ထောက်လုံနိုင်ဖို့အတွက်လေတလက်တွေအကောင်းဆုံးအလုံးလုံးနိုင်မဲ့နေရာတွေကိုရွေးချယ်ပေးတာပါ။လေစွန့်ရင်ကိုပိုးပြီးသုံးနိုင်မဲ့ဆိုရင်ပတ်ဝန်းကျင်ကိုညဉ့်ဉန်းစေတဲ့ဖန်လုံရင်ဓာတ်ငွေထုတ်ပေးနိုင်တဲ့ရေနံစွန့်အားကိုရှော့ပြီးသုံးလာနိုင်မှာဖြစ်ပါတယ်။အခုလေလာတွေးရှိချက်တွေအရဆိုရင်တော့သူတို့ရဲ့လေစွန့်ရင်ထုတ်လုံမဲ့နေရာတွေကစွန့်ရင်ကိုသာပေးနိုင်တာမဟုတ်ဘဲမုံတိုင်းကြောင့်ပျက်စီးမဲ့အန္တရာယ်တွေကိုပါရော့ပါသွားစေနိုင်မှာဖြစ်ပါတယ်
။ And so if you can be smart about it then you can have still very very high benefits and locally
လူသားတွေအနေနဲ့ဉာဏ်ရှိရန်ရှိသလောက်တကယ်အကျိုးရှိတာတွေကိုဖန်တီးနိုင်တယ်လို့ဒေတာအတွက်ပါအကျိုးဖြစ်စေပါတယ်။ဥပမာပြောရမယ်ဆိုရင်ဒီ New Orleans မှာတိုက်သွားတဲ့ Katrina Hurricane မုံတိုင်းဆိုတော့အဲ့ဒီမှာသာလေစွမ်းရင်တုံတာပိုင်ဆက်ကြီးတွေတတ်ထားပေးမယ်ဆိုရင် New Orleans မြို့ကြီးမပြတ်စည်းအောင်အကာအကွယ်ပေးနိုင်တာမို့လို့ဒေတာရင်းဆောင်ရွက်မှုတွေဟာဒေတာခံတွေကိုအကျိုးဖြစ်စေတယ်လို့ပြောတာပါ
2005ခုနှစ်က American တောင်ပိုင်းပင်လယ်ကွင်းကန်ယိုရန်ဒေတာမှာတိုက်ခတ်ခဲ့တဲ့ Katrina မုန်တိုင်းကြောင့်လူပေါင်းထောင်ချီသေဆုံးခဲ့ရပြီး American ပြည်တော်စုသမိုင်းမှာအဆိုးဝါးဆုံးဆုံးရှုံးမှုရှိခဲ့တဲ့သဘာဝဘေးအန္တရာယ်တစ်ခုပေါ်ပေါက်ခဲ့တာပါတကယ်လို့နိုင်ငံတွင်းမှာနိုင်ငံရေးအရာရောလူမှုရေးအရာပါလေစွန့်ရင်သုံးဖို့အတွက်ဝိုင်းဝန်းထောက်ခံပြီးစီမံချက်တွေကိုချနိုင်ခဲ့မယ်ဆိုရင်ဒီကံရိုးတန်းတစ်ချောင်းမှာလည်းလေအားသုံးတာပိုင်ဆက်ကြီးတွေတောင်းနဲ့ချီးပြီးပေါ်လာနိုင်မှာဖြစ်တယ်လို့အသုံးပြုဖို့စွန့်ရင်တွေပါရလာနိုင်တာပါဒါအပြင်အားဖြင့်ဟာရီကိန်းမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးရတာတွေလည်းရော့ပါသွားနိုင်ပါတယ်လို့ကျွမ်းကျင်ပညာရှင်တွေကတက်ဆာကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မြတ်သက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။မနေ့ပြန်စနေနေ့ညမှာတော့တင်ဆက်မဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာလဲပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုဖိတ်ခေါ်ပါရစေရှင်။တောက်ကြနေညအစီအစဉ်တွေကိုသောရရှင်နေနားဆင်နေတာပါအခုတော့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါအောင်ရှင
်ယူကရိန်းရဲ့ခရိုင်းမီးယားဒေသအနေနဲ့ရုရှားနိုင်ငံနဲ့ပူးပေါင်းဖို့ဆန္ဒခံယူပွဲမှာဆုံးဖြတ်ခဲ့မယ်ဆိုရင်ရုရှားလွှတ်တော်အမတ်တွေကထောက်ခံမယ်လို့ဒူမာအထက်လွှတ်တော်ဥက္ကဋ္ဌကပြောလိုက်ပါတယ်တချိန်တည်းမှာပဲဆန္ဒခံယူပွဲကျင်းပဖို့ခရိုင်းမီးယားလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့ဒီဂရီတရက်ကိုယူကရိန်းကြားဖြတ်သမ္မတအိုလက်ဇန်ဒရာတာချီနော့ဖ်ကတောက်ကြနေကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီရုရှားတပ်တွေခရိုင်းမီးယားဒေသတွေကိုဝင်ရောက်တဲ့ဒီပြီးခဲ့တဲ့သတင်းပတ်ကတည်းကစပြီးတော့ယူကရိန်းနဲ့ရုရှားအစိုးရအကြားမှာတင်းမာမှုတွေဖြစ်နေတာပါ။ရုရှားအစိုးရထောက်ခံတဲ့ခရိုင်းမီးယားလွှတ်တော်ကရုရှားနိုင်ငံနဲ့ပူးပေါင်းမှုကြာသာရေးနေတုန်းကမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဆန္ဒခံယူပွဲကိုမတ်လ16ရက်နေ့မှာကျင်းပမယ်လို့ကြေညာခဲ့တာပါ။ဆန္ဒခံယူပွဲကျင်းပမယ်ဆုံးဖြတ်ချက်ဟာပြက်လုံးတစ်ခုပါပဲလို့ဆိုပြီးရုရှားစစ်တပ်ကဒီကိစ္စကိုစီစဉ်ဆောင်ရွက်နေတယ်လို့လည်းမစ္စတာတာချီနော့ဖ်ကကြာသာရေးနေ့ကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံစီလုံးမှုနဲ့အချုပ်အခြာအာဏာကိုမပြိုကွဲအောင်သူနဲ့ယူကရိန်းလွှတ်တော်ကကာကွယ်သွားမယ်လို့လည်းမစ္စတာတာချီနော့ဖ်ကပြောသွားပါတယ်။ယူကရိန်းဝန်ကြီးချုပ်အာဆန်နီယဆန်ယုတ်ကလည်းဒီခရိုင်းမီးယားဒေသလူထုဆန္ဒခံယူပွဲရလဒ်ကိုယဉ်ကျေးတိုးတက်နေတဲ့ကမ္ဘာမှာဘယ်သူကမှလက်ခံမှာမဟုတ်ဘူးလို့တောက်ကြနေကပြောဆိုခဲ့ပါတယ်ရှင်။တခါပါလက်စတိုင်းနဲ့အစ္စရေးငင်းကြဲရရှိရဲ့အပြင်းထန်ကြိုးစားမှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်နိုင်ငံဇာယေဝင်ကြီးဂျွန်ကယ်ရီဂျော်ဒန်နိုင်ငံကိုရောက်ရှိနေပါတယ်။ပင်လယ်နီစိတ်ကမ်းမြို့အကွာဘာကိုဝင်ကြီးကယ်ရီဒီကနေ့တောက်ကြနေမှာရောက်ရှိပြီးတော့အဲ့ဒီမှာဂျော်ဒန်ပြည်အဗ်ဒူလာနဲ့တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံဇာယေဌာနကပြောပါတယ်။လက်ရှိဆက်ဆက်ညှိနှိုင်းမှုတွေအဆုံးသတ်မဲ့အချိန်ဧပြီလကုန်မှာအခြေခံကြတဲ့ငင်းကြဲရေးသဘောတူညီမှုတွေမူပေါင်းတွေကိုထုတ်ပြန်ကြေညာဖို့ဝင်ကြီးကယ်ရီကမျှော်လင့်နေပါတယ်ရှင်။
သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့မက်နန်ဒါချမ်းပါရှင်အင်ဂျင်နီယာကတော့မီခိလ်ဒူဘင်စကီဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညဘက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတိုမီတာ24 25 32တို့ကနေထုတ်လွှင့်ခဲ့တာပါနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောရရှင်များအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.